Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ်ဩဂုတ်လ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32 kHz 933ညနဲ့933ည line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
။တန်ချက်ကစားနေတယ်လေ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဟာမတ်စ်ကောင်းဆောင်လုံခြုံခံရမှုအတွက်မဖြစ်မနေလက်စားချင်မယ်လို့အီရန်ကပြောပါတယ်။မြန်မာနေစာမှာတရုတ်ကလက်နက်နဲ့ကြီးစံအစစ်တွေပါတဲ့စစ်ရေးလက်ကျင့်မှုပြုလုပ်ပါမယ်။ထိုင်းနိုင်ငံမှာရေကြီးမှုကြောင့်တိုက်ဆုံသူအနည်းဆုံး22ဦးရှိသေးပါပြီ။ဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးကြပါပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့တရုတ်မြန်မာနယ်စပ်ဒေသတရုတ်နိုင်ငံဘက်ခြမ်းမှာတော့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကဩဂုတ်လ28ရက်နေ့ကနေပြီးတော့29ရက်နေ့အထိလက်နက်အစစ်တွေနဲ့စစ်ရေးလက်ကျင့်မှုပြင်ဆင်နေပါတယ်။ဒီသတင်းပြေဆုံးတဲ့အတူသခိုင်းတိုင်းမုံရဘက်မှာတော့လူငယ်တွေကစစ်မှုထမ်းမှုစစ်ကောင်စီကလိုက်ပြီးတော့မှဖမ်းဆီးခေါ်ဆောင်နေပါတယ်။အိန္ဒိယနိုင်ငံမဏိပူရာပြည်နယ်မှာတော့ချုံနောင်ခံထားရတဲ့မြန်မာနိုင်ငံသားအယောက်90အစာငတ်ခံပြီးတော့ဆန္ဒပြတောင်းဆိုနေကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင်။
ဟာမတ်စ်အဖွဲ့နိုင်ငံရေးခေါင်းဆောင်ပြီးခဲ့တဲ့လအတွင်းလှုပ်ကြံတပ်ဖြတ်ခံရမှုအတွက်အီရန်အနေနဲ့အသေးချာတွက်ချက်ပြီးမဖြစ်မနေလက်စားချေသွားမယ်လို့အီတလီနိုင်ငံသားရေးဝန်ကြီးကိုအီရန်နိုင်ငံသားရေးဝန်ကြီးအဘတ်စ်အာရာခီကပြောပါတယ်။အီရန်အနေနဲ့ဒေသတွင်းတင်းမာမှုတွေတိုးမြင့်လာအောင်လှုပ်ဆောင်ဖို့မလိုလားပေမဲ့ကြောက်ရွံ့မှုတော့မရှိဘူးလို့အီတလီနိုင်ငံသားရေးဝန်ကြီးအန်တိုနီယိုတဟာနီနဲ့တယ်လီဖုန်းကတဆင့်ဆက်သွယ်ပြောကြားစဉ်ဝန်ကြီးအာရာခီကပြောကြားခဲ့တဲ့အကြောင်းဒီကနေ့ဩဂုတ်လ26ရက်နေ့မှာအီရန်နိုင်ငံသားဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဟာမတ်စ်ကောင်းဆောင်အစ္စမေဟာနီယေတပ်ဖြတ်ခံရတာဟာအစ္စရေးရဲ့လက်ချက်လို့အီရန်ကစွပ်စွဲထားပေမဲ့အစ္စရေးကတော့ဒီကိစ္စမှာသူတို့ပါဝင်ပတ်သက်ခြင်းရှိမရှိဆိုတာတိတိလင်းလင်းထုတ်ဖော်ပြောဆိုထားခြင်းမရှိပါဘူး။ဟာမတ်စ်ကောင်းဆောင်အဲ့ဒီလိုတပ်ဖြတ်ခံရတဲ့ဖြစ်ရကြောင့်ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းဖြစ်နေတဲ့စစ်ပွဲအပြင်အီရန်ကကြောရနောက်ခံပေးထားတဲ့လေဗနွန်အခြေစိုက်ဟက်ဇ်ဘောလာအဖွဲ့နဲ့နေစပ်ဖြတ်ကျော်ပြီးနေ့စဉ်အပြန်အလှန်ပစ်ခတ်မှုတွေကနေဒေသတွင်းပြည်ပခန့်အဖြစ်စစ်ပွဲတွေပုံမကျေပြန့်လာမှာကိုအများစုကစိုးရိမ်နေကြပါတယ်ခင်ဗျာ
။ရီမင်နိုင်ငံခြေစိုက်ဟူသီတပုံအဖွဲ့ကပြီးခဲ့တဲ့သတင်းပတ်တုန်းကရေနံတင်တင်မော့ကိုတိုက်ခိုက်ခဲ့တာရဲ့နောက်ဆက်တွဲဆိုးကျိုးအဖြစ်နဲ့ဂေဟာစနစ်ကိုထိခိုက်စေနိုင်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကသတိပေးပြောကြားလိုက်ပါတယ်။ရေနံတင်တင်မော့ MT Delta Sunirun ကိုဟူသီတပုံတွေကတိုက်ခိုက်တဲ့လုံရက်ကိုပြစ်တင်ရှုံချကြဖို့မနေ့တနင်္ဂနွေနေ့နှောင်းပိုင်းတော့ကကျင်းပတဲ့လုံခြုံရေးကောင်စီစီဝေးဘက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးလင်ဒါဂရင်းဖီးကပြောကြားလိုက်တာဖြစ်ပါတယ်။ဟူသီတို့ရဲ့ဒီလိုမျိုးတိုက်ခိုက်တဲ့လုံရက်ကတော့ဂေဟာစနစ်ကိုကြီးမားတဲ့ပျက်စီးဆုံးရှုံးမှုကိုဖြစ်ပေါ်စေတယ်ဆိုတာကိုအမေရိကန်တမ်မတ်ကြီးဂရင်းဖီးကအိတ်စ်လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်ဟူဒီဖွဲ့အနေနဲ့ပင်လယ်နီထဲမှာဖြတ်တန်းသွားလာနေတဲ့တင်မော်တွေကိုတိုက်ခိုက်မှုရဆိုင်မှုပြီးခဲ့တဲ့ဇန်နဝါရီလတုန်းကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုချက်ချင်းလိုက်နာဖို့လုံခြုံရေးကောင်စီအနေနဲ့တောင်းဆိုတင်ပါတယ်ဆိုတော့ကိုလည်းကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးကပြောပါတယ်ရှင
်ယူကရိန်းကိုရုရှားကဒီကနေ့ဩဂုတ်လ26ရက်နေ့မှာဒရုန်းတွေဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာကြောင့်အ ਨੇ စုံလူ3ဦးသေဆုံးပြီးမြို့အတော်များများမှာလက်စစ်တအားပြတ်တောက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့တိုက်ခိုက်မှုတွေကြောင့်ယူကရိန်းဒေသ15ခုမှာထိခိုက်ပျက်စီးခဲ့တယ်လို့ယူကရိန်းဝန်ကြီးချုပ်ဒက်နစ်ရှမီဟာက Telegram လို့မှုကွန်ရက်မှာရေးပါတယ်ရုရှားဘက်ကဒုံးကျည်တွေပြစ်လွတ်တဲ့နေရာတွေကိုပြန်ပစ်ခတ်ဖို့တာဝေးပစ်ဒုံးတွေခွင့်ပြုဖို့နဲ့ထောက်ပံ့ပေးဖို့လည်းဝန်ကြီးချုပ်ရှမီဟာကမဟာမိတ်နိုင်ငံတွေကိုတောင်းဆိုပါတယ်ဒီကနေ့တိုက်ခိုက်မှုကြောင့်ဒနီပရိုပက်ထရော့စ်ဒေသမှာတဦးနောက်ထပ်လူးစ်ဒေသမှာတဦးသေဆုံးပြီးတော့လူနေအဆောက်အုံတခုလည်းပျက်စီးခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဒီချိန်ထဲမှာပဲတနင်္လာနေ့အစောပိုင်း Bryanks နဲ့ Raloslavi ဒေသတွေမှာ Ukraine drone တွေကိုပစ်ချခဲ့တယ်လို့ Russia ကာဝေးရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
Telegram လူမှုကွန်ရက်ဆက်သွယ်ရေး app ကိုတီထောင်ဖန်တီးသူရုရှားနိုင်ငံသား Pavel Durov ကိုပြင်သစ်နိုင်ငံ Paris မြို့မှာဖမ်းဆီးထိန်းသိမ်းခဲ့လိုက်တာနဲ့ပတ်သက်လို့သူတို့အနေနဲ့ဘာမှဖုံးကွယ်ထားတာမရှိကြောင်းနဲ့သူတီထောင်ထားတဲ့ app ကိုအလွဲသုံးစားလုပ်တာနဲ့ပတ်သက်လို့ပိုင်ရှင်ကိုဖမ်းဆီးတာကတော့အထိပယ်မရှိပါဘူးလို့ Telegram app ကကြေညာချက်ထုတ်ပြန်ပါတယ်အဇာဘိုင်ဂျန်ကနေပြန်တန်းလာတဲ့ကိုပိုင်လေရင် Paris မြို့ရဲ့အပြင်ဘက်မှာရှိတဲ့ Litvore လေစိတ်မှာဆင်းသက်ခဲ့ပြီးတဲ့နောက်မှာစနေနေ့တုန်းကအသက်39နှစ်အရွယ်ဘီလီယံနာတထေး Durov ကိုဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။အခုလိုမျိုးဖမ်းဆီးလိုက်တဲ့အတွက်သူ့ကိုခွင့်ရေးတွေပေးဖို့ရုရှားကပြင်သစ်ကိုသတိပေးထားပါတယ်။ Age လူမှုကွန်ရက်ပိုင်ရှင် Elon Musk ကလည်းဥရောပမှာတော့လွတ်လပ်စွာပြောဆိုခွင့်ထိခိုက်နေပြီဆိုပြီးတော့ဝေဖန်လိုက်ပါတယ်။ပြင်သစ်နဲ့ RS ဆော်ဘားများပြည်တော်စု UAE နိုင်ငံသားအဖြစ်ခံယူထားတဲ့ Durov ကိုဖမ်းဆီးတဲ့အကြောင်းအရာကတော့ Telegram app မှာစီးစစ်ကြက်မှတ်တဲ့သူမရှိဘဲနဲ့ရာဇဝတ်မှုတွေကိုကြက်ကြက်ပြန့်ပြန့်ခွင့်ပြုထားတာကိုကနဦးစုံစမ်းစစ်ဆေးနေပြီးတော့ရဲတွေနဲ့ပူးပေါင်းဆောင်ရွက်တာမရှိတာကြောင့်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်စီးပွားရေးမဂဇင်းကြီးရဲ့အဆိုအရကတော့ဒေါ်လာ 15.5 ဘီလီယံလောက်ချမ်းသာတယ်လို့ခန့်မှန်းထားတဲ့ Durov အနေနဲ့သူ့ရဲ့ Telegram app ကိုအဆိုအရတချို့ရဲ့ဖိအားပေးမှုတွေရှိနေပေမဲ့ဒီ app ကတော့ပထဝီနိုင်ငံရေးအရာဗတ်မလိုက်တဲ့ဂျာနေလူမှုကွန်ရက်တစ်ခုဖြစ်နေဆက်ပြီးတော့ရှိနေတဲ့ဆိုတာကိုပြောခဲ့တာဖြစ်ပါတယ်ရှင်
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေတနေ့လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့ပြည်တွင်းစစ်အခြေအနေတွေကြောင့်တရုတ်လက်နက်ကိုင်တပ်ဖွဲ့တွေနေဇာဒီတာမှာအခုသတင်းပတ်တွင်ကင်းလဲ့နေပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ဟာနှစ်ပတ်လည်စီးရေးလက်ကျင့်မှုမနေ့ဖြန်ဩဂုတ်လ28ရက်နေ့ကနေ29ရက်နေ့အထိ3ရက်ကြာမြန်မာနေဇာမှာပြုလုပ်သွားဖို့ရှိတာကြောင့်တပ်ဖွဲ့ဝင်တွေအဲ့ဒီဒေသကိုဆစ်လွတ်ထားကြောင်းတရုတ်နိုင်ငံတောင်ပိုင်းတိုင်းစစ်ဒေသကပြောပါတယ်။ကြည်စာစစ်တွေအုံပြုမဲ့ဒီစီးရေးလက်ကျင့်မှုဟာမြန်မာဘက်ကမူဆယ်ဒေသနဲ့တရုတ်နိုင်ငံဘက်က UN ပြည်နယ်တွေကရွှေလီကျဲကောင်ဝမ်တိန်စားတဲ့ဒေသတွေပါဝင်တဲ့နေရာလေးနေရာမှာပြုလုပ်မှာဖြစ်ပြီးတရုတ်နိုင်ငံဘက်အချမ်းမှာဒီကနေ့ရဟယင်ပြန်တန်းတန်းနေလဲကြားနေရတယ်လို့မူဆယ်ဒေသခံတွေက VOA ကိုပြောပါတယ်တရုတ်တပ်ဖွဲ့ဝင်တွေလျင်မြန်စွာပြောင်းရွှေ့နိုင်ရေးနေဇဒေသမှာဟန်တာထိန်ချုပ်နိုင်ရေးတို့အတွက်လက်နက်အပြည့်အစုံနဲ့ကင်းလဲ့တာမြေပြင်နဲ့ဝင်ဟင်ပူးပေါင်းကင်းလဲ့တာတွေလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံတောင်ပိုင်းတိုင်းစစ်ဒေသကကြေညာချက်မှာဖော်ပြပါတယ်မြန်မာစစ်တပ်မှာမြန်မာနယ်စပ်မှာအလားတူကြည်စံအစ်စ်တွေပါဝင်တဲ့စီးရီးလက်ကျင့်မှုတွေကိုတော့တရုတ်စစ်တပ်ကမနစ်နိုဝင်ဘာလအတွင်းနောက်ဆုံးပြုလုပ်ခဲ့တာပါတရုတ်နယ်စပ်မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းမှာစီးရီးတင်မာမှုတွေဖြစ်ပေါ်နေတာကြောင့်ဒေသခံတွေအနေနဲ့လည်းလုံခြုံရေးသတိရှိကြဖို့ရန်ကုန်မှာရှိတဲ့တရုတ်တန်ယုံကလည်းအခုလအတွင်းကြီးညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
တောင်ရုပ်ပင်လယ်ထဲမှာတရုတ်တို့ရဲ့လုပ်ရက်တွေကတရားမဝင်ဘူးဆိုတာကိုထင်ရှားတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဂီလ်ဘယ်တိုတီရိုဒိုရိုကဒီကနေ့ပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်ငါးဖမ်းသမားတွေအတွက်ထောက်ပံ့ရေးသင်္ဘောနဲ့တရုတ်ကမ်းခြေဆောင်သင်္ဘောတို့ထိတ်တိုက်တွေ့ခဲ့ပြီးတဲ့နောက်မှာဖိလစ်ပိုင်ဘက်ကအခုလိုပြောလိုက်တာပါ။တနင်္ဂနွေနေ့တုန်းကဖိလစ်ပိုင်ငါးဖမ်းသမားတွေအတွက်အစားအစာလာဆောင်စီနဲ့စေဝါတွေတည်ဆောင်လာတဲ့ဖိလစ်ပိုင်သင်္ဘောတစ်စင်းကိုဆာဘီနာကျွန်းဤမှာတရုတ်သင်္ဘောတွေကမိသက်ပိုက်တွေနဲ့ထိုးပတ်ခဲ့တယ်လို့ဖိလစ်ပိုင်တောင်တရုတ်ပင်လယ်ဆိုင်ရာအထူးတပ်ဖွဲ့ကပြောပါတယ်တရုတ်ကမ်းခြေဆောင်တပ်ကတော့သူတို့အချိန်ချင်းသတိပေးနေတဲ့ကြားကဖိလစ်ပိုင်ဘက်ကနေတရုတ်သင်္ဘောနာကိုတမင်ချင်းကပ်လာတာကြောင့်တိုက်မိခဲ့တယ်လို့ပြောဆိုပါတယ်ဒီလိုမျိုးဖြစ်တဲ့ဖြစ်ရကြောင်းအမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်တို့ကြားကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေအတွက်တွန်းအားဖြစ်စေပါတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကပြောပါတယ်တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်သင်္ဘောတွေနဲ့တပ်ဖွဲ့တွေတိုက်ခိုက်ခံရတာကိုအကာအကွယ်ပေးဖို့သမ္မတဂျိုးဘိုင်ဒန်အပါအဝင်အမေရိကန်တာဝန်ရှိသူတွေကကတိပြုထားတာပါတောင်တရုတ်ပင်လယ်ထဲမှာတော့ဖိလစ်ပိုင်သင်္ဘောတွေနဲ့တရုတ်ကမ်းခြေဆောင်တပ်တို့ကြားမကြာခဏထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပွားနေတာဖြစ်ပြီးတော့ဒီထက်ဆိုးတဲ့တိုက်ခိုက်မှုတွေဖြစ်မလာခင်မှာကြိုတင်ပြင်ဆင်ထားဖို့လိုပါတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင်
။မြောက်ကိုရီးယားပြည်တွင်းစစ်ပြည်တွင်းဖြစ်ဒရုန်းယာဉ်တွေစမ်းသပ်တာကိုခေါင်းဆောင်ကင်ဂျုံဦးစစ်ဆေးကြည့်ရှုခဲ့တဲ့အကြောင်းနိုင်ငံပိုင် KCN နဲ့သတင်းကဖော်ပြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးဟာစနေနေ့ကကာကွယ်ရေးသိပ်ပံအကယ်ဒမီကိုတွားရောက်ပြီးတော့ drone ရင်တွေစမ်းသပ်ပြန်တန်းတာကိုစစ်ဆေးကြည့်ရှုခဲ့ပါတယ်ကြိုတင်သတ်မှတ်ထားတဲ့လမ်းကြောင်းတိုင်း drone တွေပြန်တန်းတာနဲ့သတ်မှတ်ပြမှတ်တွေကိုဖျက်ဆီးနိုင်တဲ့ drone စမ်းသပ်မှုတွေကိုအောင်အောင်မြင်မြင်ပြုလုပ်ခဲ့တဲ့အကြောင်းလဲ KCN နေသတင်းကဖော်ပြပါရယ်အထူးစစ်စင်ရေးလုပ်ငန်းတွေမှာအသုံးပြုနိုင်တဲ့ဗက်ဆုံ၃တိုက်ခိုက်ရေး drone တွေအထူးသဖြင့်ခုပါတာကိုဖောက်ခွဲဖျက်ဆီးနိုင်တဲ့တိုက်ခိုက်ရေး drone တွေပို့ပြီးထုတ်လုပ်ဖို့ခေါင်းဆောင် Kim ကတိုက်တွန်းခဲ့တဲ့အကြောင်းလဲ KCN နေသတင်းမှာဖော်ပြပါရယ်ဒါ့အပြင် drone တိုက်ခိုက်ရေးဆိုင်ရာ application တွေကိုတတ်နိုင်သမျှအများဆုံးစမ်းသပ်ပြုလုပ်ဖို့ Kim ကပြောကြားခဲ့တယ်လို့ဆိုပါရယ်မြောက်ကိုရီးယားကတာဝဲပစ်ဒုံးကျည်နဲ့ nuclear အစီအစဉ်တွေတည်တည်တသာတိုးမြင့်လှုပ်ဆောင်လာပြီးတဲ့နောက်တာတိုပစ်ဒုံးကျည်တွေနဲ့တခြားစစ်လက်နက်တွေကိုတိုးမြင့်စမ်းသပ်လာနေတာဖြစ်ပါရယ်ခင်ဗျာ
ထိုင်းနိုင်ငံမှာတော့မုတ်တုံမိုးတီးထန်စွာရွာသွန်းလာကြောင်းပြီးခဲ့တဲ့ရက်ပိုင်းတုန်းကအနည်းဆုံးလူ22ဦးအသက်ဆုံးခဲ့ရတယ်လို့သဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ဩဂုတ်လ26ရက်နေ့မှာပြောပါတယ်ဒီသတင်းပတ်ထဲမှာရုတ်တရက်ရေကြီးရေလျှံမှုတွေထပ်ပြီးတော့ဖြစ်နိုင်တယ်ဆိုတာကိုလည်းသတိပေးထားပါတယ်ပြီးခဲ့တဲ့ဆယ်ရက်အတွင်းမှာမိုးတီးထန်စွာရွာသွန်းလာကြောင်းအနည်းဆုံး19ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ခရိုင်23ခုမှလည်းအိမ်ထောင်စု3000ကျော်လောက်ရေဘေးဒုက္ခနဲ့ကြုံခဲ့ရတယ်လို့ဘေးအန္တရာယ်ကြိုတင်ကာကွယ်ရေးဌာနကထုတ်ပြန်ပါတယ်ပြီးခဲ့တဲ့ရင်ဘတ်တုံးကထိုင်းနိုင်ငံရဲ့နာမည်ကြီးအပန်းဖြေကျွန်းဖြစ်တဲ့ဖူးခတ်ဒေသထဲမှာလူနေရပ်ကွက်တစ်ခုမှာမြေပြိုကျခဲ့တဲ့အတွက်မြန်မာနိုင်ငံသား9ဦးအပါအဝင်လူ73ဦးသေဆုံးခဲ့တယ်လို့ထိုင်းအန်နာပိုင်းတွေကမနေ့တနင်္ဂနွေနေ့ကထုတ်ပြန်ပါတယ်။နိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းခရိုင်30နဲ့တခုမှာတော့ကြာသပတေးနေ့အထိရုတ်တရက်ရေကြီးရေလျှံမှုတွေကြုံခဲ့ရတာပါ။ရာသီဥတုဖောက်ပြန်မှုအခြေအနေတွေကိုအနီးကပ်စောင့်ကြည့်ဖို့နဲ့အသည့်အနေထားမှာရှိကြဖို့ဒေသအန်နာပိုင်းတွေကိုသတိပေးထားပါတယ်ရှင်။Direct from Washington, the voice of America, VOA. တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့တရုတ်မြန်မာနယ်စပ်မှာတရုတ်တပ်မတော်ကလက်နက်အစစ်တွေနဲ့စစ်ရေးလက်ကျင့်မှုပြင်ဆင်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ကတရုတ်မြန်မာနယ်စပ်ဒေသတရုတ်နိုင်ငံဘက်ချက်မှာဒီလဩဂုတ်လ28ရက်နေ့ကနေ29ရက်နေ့အထိလက်နက်အစစ်တွေနဲ့စစ်ရေးလက်ကျင့်မယ်ဆိုတာကိုတရားဝင်ထုတ်ပြန်ထားပါတယ်။စစ်ရေးလက်ကျင့်မဲ့နယ်မြေကတော့မူဆယ်မြို့အဆက်ကနေပြီးတော့လောက်ကိုင်းမြို့နယ်ဘက်အချမ်းတီပါဝင်ပါတယ်။ဒီကနေ့မှာတော့နယ်စပ်ဒေသမှာတရုတ်စစ်ရဟတ်ယာဉ်တွေပြန်တန်းလာတယ်ရှိကြောင်းနဲ့ညီနောင်မဟာမိတ်အဖွဲ့ဘက်ကဒီလ28ရက်နေ့မှာမူဆယ်ကိုဝင်တိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်ဆိုတာကိုမူဆယ်ဒေသခံတွေက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်ကပြောပြပေးပါမယ်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေပြင်းထန်လာနေချိန်တရုတ်နိုင်ငံကမြန်မာနဲ့နယ်စပ်ဒေသမှာလက်နက်အစစ်တွေသုံးပြီးစစ်ရေးလေ့ကျင့်ဖို့ဆောင်ရွက်နေပါတယ်။ဒီကနေ့နယ်စပ်ဒေသမှာတရုတ်နိုင်ငံကရဟတ်ယာဉ်တွေပြန်တန်းလာရှိနေပြီးဒီရက်ပိုင်းမှာစစ်ရေးလေ့ကျင့်မှုလုပ်မယ်လို့သိရတဲ့အကြောင်းမူဆယ်ဒေသခံတူက VOA ကိုအခုလိုပြောပါတယ
်။ဒီနေ့တို့ဟာဒီနယ်ပတ်တဲ့လေးစီးပေါ်တော့ဒီနေ့အဲ့ဒါနမ်ခမ်ဘက်ကနေမူဆယ်ဘက်ကပန်ဆိုင်ဘက်ကဖြစ်နေတယ်ဒီပိုင်းကြတော့သူကအစီအလေးချင်းမှုကြော်ညာထားတာပေါ့နော်ခုနတကယ်ချင်းတွေရိုက်လာတာတော့တွေ့တယ်တိတ်ကောင်းပါပေါ့တန်ချက်ကစားနေတယ်လေအဖြန့်ချက်ထားတဲ့ဘောပေါ့နော်အမှုစဲနေနေဆက်တခြားနှံခံနေတခြားဆိုရင်ဒီလိုစစ်ချင်းရေးလေ့ကျင့်မှုတော့တခါတော့မရှိဘူးဒါပထမဆုံးပဲခင်ဗျတော်တော်ချင်းတွေတော့စာရီကြီးလာပြီးတယ်တုံးတုံးတိုင်းအတန်ကြာမလန့်ကြဘူးပေါ့နော
်တရုတ်အစိုးရပိုင်း CRI မြန်မာလူမှုကွန်ရက်စာမျက်နှာမှာတော့တရုတ်ပြည်သူလူမျိုးရေးတပ်မတော်ကတရုတ်မြန်မာနယ်စပ်ဒေသတရုတ်ပြည်ဘက်အချမ်းမှာလက်နက်အစစ်နဲ့စစ်ရေးလေ့ကျင့်တာကိုဒီလ28ရက်နေ့ကနေ29ရက်နေ့အထိပြုလုပ်မှာဖြစ်တဲ့အကြောင်းသတင်းဖော်ပြထားပါတယ်စစ်ရေးလေ့ကျင့်မှုကိုနေရာ၄ခုမှာပြုလုပ်မှာဖြစ်ပြီးတော့အဲ့ဒီနေရာတွေကိုတွာလာတာနဲ့ပတ်သက်လို့ချမှတ်ထားတဲ့စည်းကမ်းတွေလိုက်နာဖို့လည်းဖော်ပြထားပါတယ်တရုတ်နိုင်ငံကစစ်ရေးလေ့ကျင့်မဲ့နေရာတွေဟာမြန်မာနိုင်ငံဘက်ချမ်းနန်ခမ်းမူဆယ်ပန်ဆိုင်မုံကိုနဲ့လောက်ကင်စတဲ့မြို့နယ်တွေနဲ့ထိစပ်နေတဲ့တရုတ်နိုင်ငံဘက်ချမ်းမှာဖြစ်ပြီးတော့ဒီဒေသအများစုကိုညီနောင်မဟာမိတ်အဖွဲ့တွေကထိန်းချုပ်ထားတာပါတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှအဓိကကျတဲ့မူဆယ်မြို့ကိုတော့စစ်ကောင်စီတပ်တွေထိန်းချုပ်ထားဆဲဖြစ်ပြီးဒီရက်ပိုင်းမှာညီနောင်မဟာမိတ်တပ်တွေကတိုက်ခိုက်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတဲ့အကြောင်းတခြားမူဆယ်ဒေသခံတူကခုလိုပြောပါဗျာဟုတ်ပါတယ်မှာ
တော့မှတ်ချက်ချက်နေမှာလို့သတင်းထွက်သွားတယ်ညီမဆိုးကလည်းအဲ့လိုပေါ့နော်လည်းနဲ့ဆိုင်ဟိုင်းနေဒီဆိုင်ဘယ်လိုနေလဲဆိုတော့ဒီမှာဆိုင်မဆိုင်ကြီးနေတယ်ဗျာဘယ်ဆိုင်လဲသူကသူ့ရင်းကြတယ်ဗျာဒါနဲ့မာသာခဏခဏပြင်ကြလဲကြာတယ်ဒါရနဲ့ဆက်ဆက်ပြီးလဲဆင်းလာတော့ဒီလိုမျိုးနေတယ်နောက်ဒီဆိုင်ရဲ့လေးကဒီနေ့မျိုးဆင်းကြလဲကြာတယ်
ဒီလ3ရက်နေ့ကလာရှိုးမြို့ကို MNDA ကိုကန့်တက်ဖွဲ့နဲ့ပူးပေါင်းတက်တွေကတင်းယူခဲ့ပြီးတဲ့နောက်မူဆယ်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်တွေကိုလက်နက်ချဖို့ညီနောင်မမိတ်တွေကအကြောင်းကြားခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုဒီလ၈ရက်နေ့မှာလည်းမူဆယ်မြို့အနီးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မူဆယ်ဒေသခံတော်တော်များများကတော့ ညီနောင်မမိတ်တပ်တွေကမူဆဲကိုတည်ယူမယ်ဆို2029စစ်စင်ရေးပထမပိုင်းမှာကတည်းကတည်ယူမှာဖြစ်တဲ့အကြောင်းနဲ့လက်ရှိထွက်ပေါ်နေတဲ့သတင်းတွေဟာစိတ်သက်စစ်စင်ရေးလုပ်နေတာဖြစ်နိုင်တဲ့အကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်ပြီးခဲ့တဲ့ဧပြီလအတွင်းကလည်းကချင်ပြည်နယ်လွယ်ကျယ်မြို့နယ်ထိဆက်နေတဲ့တရုတ်နိုင်ငံတဲဟုံရှန်းနဲ့ဂျိမ်းဖောကိုပိုင်အုပ်ချုပ်ခွင့်ရစီရင်စုဒေတာလုံချွန်ခရိုင်ထဲမှာတရုတ်ပြည်သူလူမျိုးရေးတပ်မတော်ကစီရေးလေးကျင့်မှုတွေလုပ်ခဲ့ပါတယ်ခင်ဗျာ
ဒါကတော့တရုတ်မြန်မာနယ်စပ်မှာတရုတ်ပြည်သူလူမျိုးရေးတပ်မတော်ကလက်နက်အစစ်တွေနဲ့စီရေးလေးကျင့်မှုပြင်ဆင်နေတဲ့အကြောင်းကိုငင်းချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းမုံရွာဘက်မှာလူငယ်တွေကိုစစ်မှုထမ်းမှုစစ်ကောင်စီကလိုက်ပြီးတော့မှဖမ်းဆီးနေတဲ့သတင်းကိုတင်ပြပေးကြပါတယ်စကိုင်းတိုင်းမုံရွာမြို့ဘက်မှာလူငယ်တွေစစ်မှုထမ်းမှုအတွက်ဖမ်းဆီးခေါ်ယူခံရတာခက်စိတ်စိတ်ရှိလာပါတယ်။နောက်စစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တစ်ခုကနေဆင်းလာတဲ့စစ်ကြောင်းကလည်းလူငယ်တွေကိုဖမ်းဆီးခေါ်ယူနေတယ်လို့ဒေသခံတွေကပြောပြပါဗါတယ်။အဲ့ဒီလိုမျိုးဖမ်းဆီးခေါ်ယူခံရတဲ့လူငယ်တချို့ကိုတွားပြီးတော့ထုတ်ပေးမဲ့ပြန်မပေးလိုက်ဘူးလို့လည်းသိရပါတယ်။မုံရွာမြို့ကလူငယ်တွေကိုအတရားအဓမ္မစစ်မှုထမ်းခိုင်းနေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူတင်ပြပေးပါမယ်။
မုံရွာအမြင့်လမ်းမှာတွာလာနေတဲ့လူငယ်တချို့ကိုဩဂုတ်လ25ရက်မနေ့တုန်းကစစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်ကံတွေကပြောပါရယ်။စကိုင်းတိုင်းမုံရွာမြို့မှာစစ်မှုထမ်းဖို့အတွက်လူငယ်တွေကိုသူတို့ရဲ့နေအိမ်တွေမှာညတကောင်အချိန်ရောက်လာပြီးဖမ်းဆီးခေါ်ဆောင်တာတွေဟိုရင်ကလေးကရှိနေပြီးတော့မနေ့တုန်းကတော့နေအချိန်လမ်းပေါ်တွာလာနေတာကိုတားဆီးပြီးတော့ခေါ်ယူသွားတာလို့ဒေသခံတူက VOA ကိုပြောပါရယ
်။ဒီမောင်းလို့နေတဲ့လူတို့မျိုးသားတွေလည်းပဲမိဘတွေလည်းပဲတာသမီတွေဆောင်ထင်းကြဖို့ရပါတော့အဲ့လိုလိုဖြစ်နေတဲ့မျိုးပေါ်မှာပေါ့လေလူတွေကလည်းပြောရတာခွာကြတယ်ဗျကလေးတွေကအဲဒီတားတောက်ဆိုင်ပြန်လာတွေက9နာရီ10နာရီမှပြန်လာတယ်လည်းရှိတယ်လေဒီလိုလေးလေးမှမှန်းမိဘကိုလှုပ်ကြည့်တဲ့တာသမီတွေမပါကြရအောင်နောက်မိဘတွေလည်းတာသမီတွေကိုဆောင်းဆောင်ထင်းထင်းနဲ့နေကြဖို့ရပါတော့လေဒီကျင်းလည်းဗ
ျမျိုးပေါ်ရက်ွက်တွေအပြင်လန်ခုလက်မှာတားဆီးခေါ်ယူတာတွေလည်းရှိနေတာပါညောင်ပင်သာဂိတ်နဲ့မဟုတ်ဂိတ်ကနဲ့ဆင်းလာတဲ့စစ်ကြောင်းတွေကမုံရွာအမြင့်လမ်းမှာကားနဲ့ဆိုင်ကယ်တွေကိုတားဆီးပြီးတော့ယောက်ျားလေးတွေကိုဖမ်းဆီးသွားတာလို့မုံရွာအမြင့်လမ်းသတင်းမှန်ပြန်ကြားရေးတာဝန်ခံကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ဒီညောင်ပင်သာဂိတ်နဲ့ပေါ့နော်မအူဂိတ်ကနေပြီးတော့မအူဂိတ်ကစစ်ကြောင်းဆင်းလာပေါ့နော်မအူဆိုတာကမောဟာမန်းလေးအမြင့်လမ်းမှာရှိရလေ။အာစစ်ကြောင်းက90လောက်တော့ပါမယ်ဗျာ။အဲ့ဒါကျွန်တော်မောင်အမြင်လမ်းဘက်ကိုဆင်းလာပြီးတော့တားစစ်တာတွေပါလေလောက်တယ်ဆိုလို့မို့ပိတ်လိုက်တာပါဗျ။မြို့ဝင်ရက်ွက်တွေမှာလိုက်ပြီးတော့ဖမ်းတာဗျ။ပြီးတော့လမ်းပေါ်မှာသွားနေသူငယ်တွေအဲ့လိုမျိုးတွေဖမ်းတာဗျ
။လူငယ်တွေဖမ်းဆီးခေါ်ဆောင်ခံရလို့မုံရွာနယ်တဲ့ကမုံရွာအမြင့်လမ်းပိုင်းလမ်းသုံးပြုခွင့်ကိုလည်းယာယီပိတ်ထားတယ်လို့ပြောပါတယ်။ဖမ်းဆီးခေါ်ဆောင်ခံရတဲ့အရေးအတွက်အတိအကျမသိရသေးပေမဲ့မနေ့တုန်းကလူငယ်ယောက်ျားလေးတွေဖမ်းခံရတဲ့ဖြစ်စဉ်ကတော့တကယ်ရှိခဲ့တယ်လို့ပြောပါတယ်။
နောက်ဆက်တွဲရတော့မသိရဘူးဗျာကျွန်တော်ဘယ်နဲ့ရောက်ပါသွားတယ်ဆိုပါလေပတိပြုလို့တော့မရဘူးပေါ့ဗျာဒါပေမဲ့ဖန်ခံရတဲ့လူတွေတော့တကယ်တော့ရှိတယ်ကျွန်တော်တို့ကြားထားတော့ဒီပြန်လုံနေတဲ့အလုပ်ဆိုင်မှာဝင်ပြီးဆွဲတာတို့ယောက်ျားလေးရောင်းနေစိုင်းနေအဲ့လိုမျိုးတွေမှာဝင်ပြီးတော့တခါလေဆွဲသွားတာမျိုးတွေရှိတယ်ရှိတော့ဟိုတတ်နိုင်တဲ့လူတွေကနေလိုက်ဖို့လုပ်ပေးမယ်လေဒါပေမဲ့သူတို့ကစစ်မှုနှစ်နှစ်ထမ်းရမယ်တဲ့စစ်မှုမထမ်းလို့ရင်ဟာ1000နဲ့ချမယ်လို့တော့ပြောတယ်ဗျအဲ့လိုတော့ကြားတယ်
ပြည်နယ်နဲ့တိုင်းလိုက်စစ်မှုထမ်းဖို့စုဆောင်ခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မေလအထဲမှာစစ်တနန်းကြောင်16ခုကိုအစုလိုက်ခွဲပြီးပို့ဆောင်ခဲ့တယ်လို့ဗမာရေးရနယ်ပြည်ပခလေးလာရေးအဖွဲ့ရဲ့စီရင်ခန်းစာမှာဖော်ပြထားပါတယ်စုဆောင်ခံရတဲ့စစ်မှုထမ်းဥယေက4000ဝန်းကျင်ရှိတယ်လို့ဆိုပါတယ်မုံရွာမြို့ပေါ်မှာတော့စစ်မှုထမ်းဥပဒေအတည်ပြုပြီးတဲ့နောက်လစဉ်လတိုင်းလူငယ်တွေကိုဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းမုံရွာဘက်မှာလူငယ်တွေစစ်မှုထမ်းဖို့အတွက်အတင်းအဓမ္မလိုက်ပြီးတော့ဖမ်းဆီးနေတဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာပါဆက်ပြီးတော့အိန္ဒိယနိုင်ငံဘက်မှာမြန်မာအကျဉ်းသား50ကျော်အစာငတ်ခံဆန္ဒပြနေတဲ့သတင်းကိုတင်ပြပေးကြပါမယ်အိန္ဒိယနိုင်ငံမဏိပူရပြည်နယ်ကအင်ဖာဗဟိုအကျဉ်းတော်နိုင်ငံသားထိန်းသိမ်းရေးစခန်းမှာချုပ်နှောင်ခံထားရတဲ့မြန်မာနိုင်ငံသားအယောက်50ဝန်းကျင်အစာငတ်ခံဆန္ဒပြနေပါတယ်သူတို့ဟာလူခွေချိုးဖောက်ခံရပြီးတော့ဖိနှိပ်ခံရမှုတွေနဲ့ကြုံရတာအပြင်ချုပ်ရက်စစ်ပြီးပေမဲ့ပြန်မလွတ်သေးတဲ့အချက်တွေကြောင့်ဒီကနေ့အစာငတ်ခံဆန္ဒပြတောင်းဆိုနေတာပါလို့သူတို့ကိုကူညီပေးနေတဲ့အိန္ဒိယ for မြန်မာအဖွဲ့ကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မမျှတစင်အောင်တင်ပြပေးထားပါတယ်
အင်ဖာဘဟုအကျဉ်းတော်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသား52ဦးဟာဩဂုတ်လ26ရက်ဒီကနေ့မနေ့ကစပြီးအစာငတ်ခံဆန္ဒပြနေကြပါတယ်။တတ်မှတ်ထားတဲ့ရက်ပြည့်ရက်ထိအကျဉ်းချခံပြီးဖြစ်တာမို့ပြန်လွတ်ပေးဖို့အစာငတ်ခံဆန္ဒပြတာဖြစ်တယ်လို့သူတို့ကိုကူညီပေးနေတဲ့ India for Myanmar အဖွဲ့ရဲ့ Slide ဒုခက VV ကိုအခုလိုပြောပါတယ်
ဒီကတော့သူတို့လွှဲရမယ်ရဲ့ရောက်တကြပြီပေါ့နော်။သူတို့လွှဲရမယ်အချိန်မှမလွတ်ပေးနဲ့။นี่ฉิละฉิบิมาเสร็จแล้วพี่ฟันซีทินๆเดเฉยนี่ยောက်นี่เด ထောင်ထဲမှာဆိုရင်လည်းအခြေအနေကစူးစူးဝဝကြုံနေကြတာပေါ့နော်အမိသားစုတွေနဲ့လည်းတွေ့ခွင့်မရှိထောင်ဝင်စားဟာမျိုးလည်းတွေ့ခွင့်မရှိလုံးဝတာအထောင်စီကန်တင်းကျက်မှုအောင်မှာမိသားစုတွေနဲ့တော့မှလွတ်လွတ်ဖုံးပြောခွင့်မရှိတဲ့အခြေအနေရောက်နေကြတဲ့အခါကျတော့အာကိုချင်မှာအဆန်ကခံစားနာပြကြတဲ့သဘောဖြစ်ပါတယ်အဓိကတောင်းဆိုချက်ကတော့အများဆုံးလွတ်မြောက်ဖို့ဖြစ်ပါတယ်
ဒီအင်ဖာထောင်မှာအစာငတ်ခံဆန္ဒပြတာဒါပါနဲ့ဆိုရင်၄ချိန်ရှိပါပြီပထမဆုံးချိန်ကတော့ပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလတုန်းကဖြစ်ခဲ့တာပါနောက်ဒုတိယအချိန်ကဒီနှစ်ဇွန်လမှာပါတတိယအချိန်ကတော့ခုနှစ်ဇူလိုင်လထဲမှာဖြစ်ခဲ့ပါတယ်အရှေ့အခောက်တွေတုန်းကအာဏာပိုင်တွေနဲ့ညှိနှိုင်းမှုမှာအတော်အသင့်ပြည်လည်မှုရခဲ့တာမှုရပ်ဆိုင်ခဲ့ပါတယ်ဒီတစ်ချိန်မှာတော့ဘလောက်ထိညှိနှိုင်းခွင့်ရမလဲမသိနိုင်သေးပါဘူးဆာရဲဆာရဲအတူပြုလုပ်မှုတရားမဝင်နေထိုင်မှုအပြင်မဏိပူရရောက်မြန်မာဖြစ်နေတာကြောင့်ဆိုတဲ့အကြောင်းပြချက်တွေနဲ့ဒီလူတွေဖမ်းဆီးခံရတာဖြစ်ပြီးပြည်တံကြခံပြီးပြီဆိုပေမဲ့နိုင်ငံသားထိန်းသိမ်းရေးစခန်းမှာဆက်ပြီးတော့ထိန်းသိမ်းခံထားရတာဖြစ်ပါတယ်။နောက်ပြီးတော့ဖမ်းဆီးခံထားရတဲ့မြန်မာဒုက္ခသည်တွေကိုအိန္ဒိယအစိုးရကစစ်ကောင်စီထံကိုပြန်ပြီးတော့လွှဲပြောင်းတာတွေရှိတဲ့အတွက်လူညူရေးစိုးရင်ချက်တွေရှိလာတာအပြင်မဏိပူရအချင်းတောင်အာဏာပိုင်တွေလူခွင့်ရေးချိုးဖောက်တာတွေအများပြရှိလာတာမို့အကျဉ်းချခံရသူတွေကအစာငတ်ခံဆန္ဒပြရတဲ့လမ်းကိုရွေးကြတာဖြစ်တယ်လို့သူကအခုလိုပြောပါတယ
်ဆိုတော့ဖန်စီခံရတဲ့သူတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်ဒါအင်မတန်မကခေပြောမှတချို့ဆိုရင်တော့ထောင်ဝန်ထမ်းတွေကနေအငွေတောင်းပြီးတော့မှကစားရတယ်ရှိတယ်သူတို့အခက်ခဲတွေကိုပြေးမယ်ဆိုတော့မှအချင်းချင်းငွေတောင်းခံရတဲ့သူတွေလည်းရှိတယ်နောက်ဒီမင်းကလေးတွေဆိုရင်လည်းအတီးမဖွေမရလောက်ခံရတဲ့သူခါမျိုးလေကျွန်တော်ကြုံတွေ့နေရ။နောက်မွေးကိစ္စကလေးတွေကစာကုန်ထောင်သွင်းနေတဲ့အနေအထားဖြစ်တဲ့ဒီလောက်မြန်မာပြည်ကမ္ဘာမှာအဆိုးဆုံးအခြေအနေနဲ့ကြုံတွေ့နေတဲ့အချိန်မှာအင်းကြီးချင်းကောင်းမပြီးမသားနဲ့တကယ်ဒုက္ခကြုံတွေ့နေတဲ့မြန်မာစီးပွားဒုက္ခတွေတွေကိုမှဒီလိုဖန်ဆီးထောင်ချစိတ်ပိုင်ရောရုပ်ပိုင်ဆိုင်ရာအားဖြစ်စီမှုတအားများတဲ့လုံးဝလက်ခံလို့မရတဲ့အခြေအနေဖြစ်တာပေါ့နော်။အင်းကြီးအဆိုးရကိုအမြင့်ဆုံးမြန်မာနိုင်ငံသားတွေရှုပ်ပေးဖို့ဒုက္ခတွေကိုလက်မခံရင်ရတဲ့ပြန်မောင်းထိုးလိုက်ဖမ်းပြောမထောင်မချနဲ့ဆိုရရကိုကျွန်တော်တို့ကအိန္ဒိယဆိုရကိုအကောင်းဆုံး message ပေးချင်တာပေါ့နော
်တပတ်တစ်ချိန်သာရေချိုးခွင့်ရတာစီကူတာခွင့်နဲ့တောက်ရည်တန်းနဲ့မရတာထောင်ထဲမှာမိဖွားတဲ့ကလေးငယ်တွေကာကွယ်ဆေးထိုးခွင့်မရတာတွေကြုံရတယ်လို့လက်ရှိအစာငတ်ခံဆန္ဒပြသူတွေဟာတတ်မှတ်ပြည်တံကြခံပြည်ပသားလူတွေဖြစ်ပါတယ်ဒီမနေ့ပိုင်းကစပြီးတော့ထောင်ကကျူးတဲ့မင်းဆာကိုလက်မခံတော့ဘဲနဲ့အစာငတ်ခံဆန္ဒပြတာလို့သိရပါတယ်။သူတို့ရဲ့တောင်းဆိုချက်မရမချင်းဆက်ပြီးတော့ဆန္ဒပြသွားမယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်။အကျဉ်းချခံနေရသူတို့ရဲ့မိသားစုဝင်တူဖြစ်တဲ့ကိုထွန်းမျိုးကတော့လက်ရှိထောင်ထဲမှာကြုံတွေ့နေရတဲ့နဲ့ပတ်သက်လို့အခုလိုပြောပါတယ်။
ထောင်ကတော့၃၀တောင်ကျော်ပါကြီးရမှာ။ဒါကျွန်တော်ကဝါကြတော့တားရောရချင်းမှလို့ကြာ။ကလေးတွေကလည်းဒီမှာကျွန်တော်တို့ရွာကကြီးရဲ့ကိုအကုန်လုံးအဲအိမ်ောင်တယ်လေးကြီးကကိုလုံးစလေးဘူးလားမသိတာဆိုတော့ကလေးတွေပါစလေးဘူးပေါ့နော်ကလေးတွေကတော့အဲကလေးမေတွေကလေးမေတွေကနှစ်ဦးသုံးလောက်ပါကြာခက်ခဲတော့ဒါသူတို့ဒီမှာတော့စားဖို့တောက်ဖို့တော့မိုက်ခံဒီကနေလက်လမ်းပြီးတော့အဲပြက်လွယ်ပြေးနေရတယ်ပြောဆက်တယ်ဆိုတော့လေခါကလေးပြောနေကြသူတို့တခါကလေးကိုတောက်လာတယ်ပြီးဒီလားတယ်ပြီးတော့မှမရခြင်းဘူးအဲသူကကျွန်တော်တို့ဒီကိုဗစ်တွေမတိုင်ခင်ကပေါ့နော်သူတို့စတာရင်ကိုဗစ်တွေစဖြစ်တာကဒီမှာလောက်ကင်နေရှားပါပြီးတော့အလုပ်မရှိတဲ့ကြတယ်အဲ့မှာရကန်းခတ်ဖို့ရဆိုတော့အဲ့ဒါကလန့်ခေါ်တော့မလို့ဒီကွာတာကိုယ်တိုင်ဖြစ်ခါလာကြည့်ရအဲ့လက်ကိုရောက်တာနဲ့အဲ့တရားမုံနဲ့ဖြတ်ကျော်မှုဆိုတော့ဖမ်းလာတယ်ကျွန်တော်တို့ကတင်းခါနာလည်းတည်ရတာအဲ့အဲ့ကိုသုံးနှစ်ကျော်သွားပြီကလေးလေးတော့မှတော်တော်ကြည့်တော့ပါလားဒီရသွားလုံးကတော့နေလို့ဒီလိုဒီလိုလေးရအခုချိန်ကြီးရကလေးလေးကိုဓာတ်မှလည်းတုတ်ကန်ဆန်းထားဘူးဒါကျွန်တော်တို့ကလေးလေးကြက်မာကြီးကောင်းလားမကောင်းသလားလည်းမသိရဘူးကွာဘာကြောင့်လဲအဲ့လောက်ကြီးစစ်တေးကြီးဖမ်းခါမှလည်းမသိရဘူ
းအင်ဖာချင်းတောင်မှလက်ရှိဖမ်းဆီးခံထားရသူ300နီးပါးရှိပြီးဒီထဲကမှအယောက်40ကျော်ပြန်လွှတ်ပေးခဲ့တာရှိတယ်လို့ India for မြန်မာအဖွဲ့ကပြောဆိုပါတယ်ရှင်
ဒါကတော့အိန္ဒိယနိုင်ငံအင်ဖာထောင်မှာမြမကျင်းသား50ကျော်အစာငတ်ခံဆန္ဒပြနေတဲ့သတင်းမမျှတစင်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲညီလာခံနေနဲ့ပတ်သက်တဲ့ VOA ရဲ့ပုံပြရုပ်သံကိုတင်ပြပေးကြပါတယ်အမေရိကန်သမိုင်းတလျှောက်မှာအလွတ်ကျင်းပရတဲ့ညီလာခံတွေကနိုင်ငံရေးအခင်းကျင်းရဲ့ဒစိတ်တည်သားလို့ဆိုနိုင်ပါတယ်ညီလာခံနေနဲ့ပတ်သက်လို့ VOA ပုံပြရုပ်သံမှာမအေးတန်နာကျော်တင်ပြပေးထားပါတယ်
အလွတ်ကျင်းပတဲ့ညီလာခံဆိုတာညီလာခံအစမှာကြိုတင်ရွေးချယ်ထားပြီးသားသမရလောင်းမရှိတာပဲဖြစ်ပါလေအခုခေတ်မှာတော့ညီလာခံကိုလူမရွေးသေးပဲနဲ့အလွတ်ထားပြီးတော့ကျင်းပတာတော်ရုံမတွေ့ရအောင်ဆိုပေမဲ့လည်းအမေရိကန်သမိုင်းတစ်လျှောက်မှာတော့ဒီလိုပုံစံမျိုးနဲ့ပါတီသမရလောင်းကိုရွေးချယ်ကြတာဖြစ်ပါလေ ထောင်ခေါရပြည်လွန်စော်ပိုင်းမှာတမနာလောင်းပဒါမရွေးကောက်ပွဲစနစ်ကိုမိတ်ဆက်တော့ပြည်နယ်တွေကအဆိုပြုရွေးချယ်တဲ့ပွဲတွေကိုကျင်းပပြီးတော့သူတို့အဆိုပြုသူရွေးချယ်တဲ့ပုံစတင်ပြောင်းလဲလာပါတယ်။ဒါမဲ့လည်း20ရာစုပထမတဝက်မှာတော့ပဒါမရွေးကောက်ပွဲတွေကတမနာလောင်းအဆိုပြုညီလာခံလောက်အရေးမကြီးပါဘူး။နိုင်ငံရေးခေါင်းဆောင်တွေကပဒါမရွေးကောက်ပွဲကိုတုံးပြီးတော့အလားအလာရှိတဲ့တမနာလောင်းကိုတင်လို့ရမရသူတို့ဆန္ဒဖြစ်ပါတယ်။ဘယ်သူကိုနောက်ဆုံးရွေးမလဲဆိုတာကတော့ညီလာခံကပဲအဆုံးဖြတ်ပေးတာပါပါတီညီလာခံစနစ်မှာအထူးအားဆုံးပြောင်းလဲမှုကတော့1968ရှေကယ်ကမှကျင်းပခဲ့တဲ့ဒီမိုကရက်တစ်ညီလာခံကနေလာပါတယ်ဆစ်ဆန့်ကျင်တဲ့ယူဂျင်းမက်ကာသီကပနမရွေးကောက်ပွဲမှာပိုပြော့မဲများပေမဲ့ညီလာခံခေါင်းဆောင်တွေကဟျူဘတ်ဟန်ဖရီကိုပဲရွေးချယ်ခဲ့ပါတယ်ဒီလိုရွေးလိုက်လို့ညီလာခံခမ်းမပြင်းမှာဆန္ဒပြပွဲတွေအကြမ်းဖက်မှုတွေပါဆွတ်ခဲ့ပြီးတော့ညီလာခံထဲမှာတော့နိုင်ငံရေးအုံကြွမှုဖြစ်ပေါ်ခဲ့ပါတယ်။အဲဒီနောက်ပိုင်းနှစ်တွေမှာတော့ညီလာခံကိုယ်စားလှယ်အများစုဟာပနမရွေးကောက်ပွဲတွေရဲ့ရလဒ်ကိုလိုက်နာဖို့ပါတီနှစ်ရက်လုံးကပြင်ဆင်မှုတွေအစပြုလှုပ်ဆောင်ခဲ့တာပါ။ပါတီခေါင်းဆောင်တွေဖြစ်ပြီးတော့ဘယ်သူကိုရွေးပါမယ်လို့ကတိကဝတ်ခံမထားတဲ့ပါတီတာဝန်ရှိသူစူပါကိုယ်စားလှယ်တွေအများပြားကဟီလရီကလင်တန်ကိုထောက်ခံပါတယ်လို့စောစောစီစီထကြင်ကြလို့ဘန်နီဆန်ဒါစ်ကိုမထောက်ခံမဲနဲ့နာမည်အဆိုတင်သွင်းရွေးချယ်မှုကိုချေလှယ်ဖို့လုပ်တယ်လို့အထင်ရောက်သွားစေတဲ့2016ရွေးကောက်ပွဲနောက်ပိုင်းမှာတော့ဒီမိုကရက်တွေသူတို့ရဲ့စည်းမျဉ်းတွေကိုထပ်ပြီးပြင်ခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာပါတီတွေသူတို့ကိုယ်စားလှယ်ရွေးချယ်ပုံတွေနဲ့ပတ်သက်ပြီးတော့ဘာမှပြောမထားပါဘူး။ဒါမဲ့လည်းနိုင်ငံရေးပါတီတွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်တင်မှာပါရှိတဲ့လွတ်လပ်စွာအဆက်ဆက်ပြုခွင့်ဆိုရယ်ဖော်ပြခြင်းနဲ့အကျုံးဝင်နေတယ်လို့တရားရုံးချုပ်ကအသိအမှတ်ပြုထားပါတယ်။နှစ်တွေကြာလာတော့တရားရုံးတွေကလည်းနိုင်ငံရေးပါတီတွေရဲ့လုပ်ပိုင်ခွင့်တွေကိုတော်တော်လွတ်လွတ်လပ်လပ်ထားပေးထားတာပါ။အကျဉ်းအဖြစ်ဒီမိုကရက်ကိုယ်စားလှယ်4000လောက်ဟာသူတို့ပါတီနဲ့ပတ်သက်မှုခိုင်ခိုင်မာမာရှိထားပါတယ်။ဒေသဆိုင်ရာပါတီလုပ်သားတွေ၊သမ္မတအဖွဲ့ဝင်တွေ၊ရုံးဝန်ထမ်းတွေနဲ့ရန်မုံငွေရှာသူတွေဖြစ်ပါတယ်။တမန်လောင်းတွေနဲ့ဆက်ဆက်နေတဲ့ကိုယ်စားလှယ်နေရာအတွက်မဲဆန္ဒရှင်တွေမဲပေးထားချိန်မှာကိုယ်စားလှယ်လောင်းတွေကိုယ်တိုင်ကတော့ပနမရွေးကောက်ပွဲပြီးတရင်ဘက်တွေလရီကြပြီးတဲ့အချိန်ထိအရွေးခံမခံမသိရပါဘူးတကယ်လို့သာရွေးကောက်ပွဲကအငင်းပွားရတဲ့ရွေးကောက်ပွဲမျိုးမဟုတ်ဘူးဆိုရင်တော့ကိုယ်စားလှယ်တဦးတယောက်ရဲ့အကြောင်းကတာမန်မဲဆန္ဒရှင်တွေအတွက်မထူလာပါဘူးညီလာခံမှာကိုယ်စားလှယ်တွေကလက်ခုပ်ဩဘာပေးပြီးတော့ပါတီရဲ့တမန်လောင်းကိုတရားဝင်မဲထင်ပါပါဒါမဲ့လေရွေးကောက်ပွဲကကန့်ကွက်ခံရတယ်ဆိုရင်ကိုယ်စားလှယ်တွေဟာသူတို့ထောက်ခံခြင်းနဲ့တမန်လောင်းကိုလွတ်လွတ်လပ်လပ်ထောက်ခံနိုင်တာမလို့အဲ့ဒီအချိန်မှာသူတို့ကအထူးအရေးကြီးပါတယ်။ကိုယ်စားလှယ်စုစုပေါင်းမှာအများစု85ရာခိုင်နှုန်းလောက်ကဂတိကဝတ်ခံထားတဲ့ကိုယ်စားလှယ်တွေဖြစ်ပါတယ်။မဲဆန္ဒရှင်တွေရွေးချယ်သူကိုထောက်ခံပါမယ်လို့ဂတိပြုထားရတာပါ။ဒါမဲ့လေအဲ့လိုရွေးထားပေးသားသူမရှိဘူးဆိုရင်တော့ကိုယ်ကြိုက်တဲ့သူကိုရွေးနိုင်ပါတယ်။ဒီမိုကရက်တစ်ပါတီတာဝန်ရှိသူတွေရွေးကောက်ခံအရာရှိတွေဖြစ်တဲ့စူပါကိုယ်စားလှယ်တွေကတော့ကန့်ကွက်ခံရတဲ့ရွေးကောက်ပွဲပထမဆုံးတစ်ခေါက်မှမဲထည့်လို့မရပဲနဲ့နောက်ပိုင်းပြန်မဲထည့်ရချိန်မှာတော့သူတို့ကြိုက်ရလူကိုမဲပေးနိုင်ပါတယ်။တမိုင်းကိုပြန်ကြည့်ရင်ကန့်ကွက်ခံရတဲ့ညီလာခံမျိုးတွေကလည်းအနိုင်ရလာတဲ့တမနာလောင်းမျိုးဟာနိုင်ရပြီးတော့အိမ်ပြူတော်ကိုရောက်ဖို့ခက်ခဲပါတယ်။ပြူသူတေသနာအဖွဲ့ရဲ့လေးလာတွေ့ရှိချက်အရပြည်ရင်းစစ်ပြီးပထမဆုံးရွေးကောက်ပွဲကျင်းပတဲ့1868ခုနှစ်ကနေ1984ခုနှစ်ကြာဒီမိုကရက်တစ်နဲ့ရီပါဘလစ်ကန်တို့ရဲ့တမရလောင်းအဆိုပြုညီလာခံအခု60မှာ18ဦးကအဆိုပြုမယ်အများပြားရရှိပါတယ်။တကယ်တမ်းကျတော့စုစုပေါင်းရဲ့40ရာခိုင်နှုန်းထက်လျော့နေပြီးတော့ခုနှစ်ဦးပဲတမရဖြစ်နေရွေးခံခဲ့ရပါလိမ့်ရှင်။
ဒါကတော့အလွတ်ကျင်းပါခဲ့တဲ့အမေရိကန်ရွေးကောက်ပွဲဆိုင်ရာညီလာခံတွေနဲ့ပတ်သက်လို့ VOA ရဲ့ပုံပြရုပ်သံမှာမယေးတနာကျော်ကရှင်းပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လင်းမှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လင်းတင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်းရေဒီယိုအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်။ ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOE American အတန်းရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဩဂုတ်လ26ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရဲ့လက်တွေ့နိုင်ငံရေးမှာပထဝီအားသာချက်ရှိတဲ့တရုတ်နိုင်ငံကအမေရိကန်ပြည်ထောင်စုထက်ပို့ပြီးတော့မှဗျူဟာမြောက်လွှမ်းမိုးထိန်းချုပ်နိုင်မှာဖြစ်ပေမဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာဖက်ဒရယ်ဒီမိုကရေစီစနစ်တည်ဆောက်နိုင်ရေးအလေးပေးတဲ့နိုင်ငံသားရေးမူဝါဒတွေကိုပို့ပြီးတော့ကျင့်သုံးသင့်ပါတယ်လို့ဒေတာရင်းပညာရှင်တို့ကထောက်ပြပါဗျအနာဂတ်မြန်မာနိုင်ငံရေးအတွင်းပြင်မှာလည်းပင်လုံစာချုပ်အခြေခံတဲ့ပြည်ထောင်စုသဘောတူညီချက်မျိုးကမလုံလောက်တော့ဘဲနဲ့မတူကွဲပြားတဲ့ Federal နဲ့ Confederate ပေါင်းဆက်ပုံစံဖွဲ့စည်းမှုတွေဖြစ်လာနိုင်ခြေရှိတယ်လို့လည်းသူကသုံးသပ်ပါတယ်မြန်မာနိုင်ငံရဲ့ပြည်ထောင်စုစနစ်အကြောင်းသူသေးသနာပြုတ်လုပြီးတော့ပညာရေးဆိုင်ရာစာအုပ်စာတမ်းတွေရေးသားပြုစုနေတဲ့တမဆက်တက္ကသိုလ်ကအရှိတောင်အာရှလေးလာရေးဌာနကတွဲဘက်ပါမောက်ခဒေါက်တာဒူရာပတ်ပရီချရက်ကို VOA မြန်မာပိုင်းကကိုငင်းချန်အေးကဆက်သွယ်မေးမြန်းထားပါတယ်
We have seen more engagement from global powers.
Okay, ပထမဆုံးတော့မြန်မာအရေးမှာ American ရောက်တီရောကထိတွေ့မှုတွေရှိနေချိန်မှာဒီအကြက်တဲ့ဖြစ်ရှင်းတဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ data တွေမှာ American ရဲ့မူဝါဒကဘယ်လောက်ထိထိရောက်တယ်လို့ထင်ပါလဲ? American နေနဲ့ဘာတွေထပ်လုပ်ဖို့လိုမလဲခင်ဗျာ?
What more could the US do?
US foreign policy should focus on how to develop federalism.
American ပြည်ထောင်စုက democracy federal ပြည်ထောင်စုစနစ်နဲ့ federal democracy မှာစံနမူနာပြဖြစ်တာမို့မြန်မာပြည်သူတွေအတွက် federal စနစ်နဲ့ democracy ဖွံ့ဖြိုးတိုးတက်ရေးအပေါ်အလေးထားတဲ့နိုင်ငံခြားရေးမူဝါဒကိုပို့ပြီးတော့အလေးပေးတဲ့နဲ့ထင်ပါတယ်။မြန်မာနိုင်ငံကိုကူညီဖို့မှာပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင် democracy တန်ဖိုးတွေဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးနဲ့ democracy ကိုအခြေခံတဲ့ဒေသန္တရအုပ်ချုပ်ရေးစနစ်မျိုးဘယ်လိုထူထောင်မယ်ဆိုတာတွေကိုပါကူညီပေးဖို့လိုပါတယ်။ဒီနေရာမှာအမေရိကန်ကတရုတ်ထက်ပိုကောင်းအောင်လုပ်ပေးနိုင်ပါတယ်။ democracy ဖြစ်ထွန်းဖို့အတွက်အစိုးရတရက်ကိုဘယ်လိုဖန်တီးမလဲဆိုတာပါ။ဒါပေမဲ့အမေရိကန်နဲ့တရုတ်ကြားကွာခြားချက်ကမြန်မာနိုင်ငံနဲ့ပထဝီဝင်အနေထားဖြစ်ပါတယ်။ဒီနေရာမှာတရုတ်ကအာသာနေတော့မြန်မာနိုင်ငံရဲ့ပထဝီဝင်နိုင်ငံရေးကိုထိန်းချုပ်နိုင်ဖို့သူ့အာဏာကိုအသုံးချနိုင်ပါတယ်။ပထဝီဝင်နိုင်ငံရေးအရပြန်ဆိုင်နိုင်မှုမှာအမေရိကန်နဲ့ရှင်ပိုလုပ်နိုင်မှာပါ။ဒါကြောင့်မဝေးတော့တဲ့အနာဂတ်မှာလက်တွေ့နိုင်ငံရေးကိုကြည့်မယ်ဆိုရင်တရုတ်နိုင်ငံနဲ့ရှင်ပြန်ဖို့အတွက်အမေရိကန်ကသူ့ရဲ့ power ကိုတိုးမြင့်ဖို့လိုနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါလိုမှမဟုတ်ရင်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ဗျူဟာမြောက်နယ်ပယ်ကဏ္ဍတွေမှာလွှမ်းမိုးထိန်းချုပ်လာနိုင်မှာဖြစ်လို့အမေရိကန်အတွက်ကမြန်မာနိုင်ငံမှာမဟာဗျူဟာကျတဲ့ဆုံးရှုံးမှုတွေဖြစ်လာနိုင်ပါတယ်။ဒါပေမဲ့ဒီမိုကရေစီတန်ဖိုးတွေတရားဥပဒေစိုးမိုးရေးရည်ရှိတည်ထောင်ခိုင်မြဲတဲ့ဖွံ့ဖြိုးတိုးတက်ရေးဘက်ကြည့်ရင်တော့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကမတူညီကွဲပြားတဲ့နိုင်ငံရေးရသက်ဆိုင်သူအားလုံးအတွက်အကျိုးကျေးဇူးအများကြီးပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဥပမာပြရရင် KNU ၊ KNM မျိုးသားအစည်းအရုံးကိုကြည့်ပါ။သူတို့ရဲ့အာဏာတိစောက်ဖွဲ့စည်းပုံကိုကြည့်ရင်အဓိကနိုင်ငံရေးအဖွဲ့အစည်းအင်အားစုကကွန်ကရက်ဖြစ်ပါတယ်။ဒါကအမေရိကန်ပုံစံနဲ့အလွန်ဆင်တူပါတယ်။အမေရိကန်အနေနဲ့ဒီလိုမျိုးအောက်ခြေကနေအပေါ်ကိုချဉ်ကပ်တဲ့နိုင်ငံရေးစနစ်အဆောက်အုံလိုမျိုးကိစ္စရပ်တွေမှာဖြည့်ဆည်းပေးနိုင်ပါတယ်ပို့ပြီးတော့ပြီးပြည့်စုံအောင်လုပ်ပေးနိုင်ပါတယ
်
Yes but as many suggest the US direct interest in Myanmar is also
Okay American ရဲ့တရက်အကျိုးစီးပွားကလည်းတရုတ်နဲ့ဆိုင်တော့နည်းတယ်လို့ပြောကြတယ်ရှိတာပေါ့လေနောက်တစ်ခုကတော့တရုတ်ကအခုရွေးကောက်ပွဲကိုတက်တက်တော်တော်လုပ်နေပါတယ် ASEAN ကိုလည်းပတ်မုတ်ကူညီဖို့ပြောနေတယ်တကယ်လို့အာဏာသိမ်းစစ်ကောင်စီကသာသူတို့ပြောထားတဲ့အတိုင်းရွေးကောက်ပွဲကျင်းပနိုင်မယ်ဆိုရင်အာဆီယံကလက်ခံပြီးထောက်ခံမယ်လို့ထင်လားခင်ဗျဒီယူကောက်ပွဲချင်းကပ်မှုရဲ့တက်ရောက်မှုတွေကဘာတွေဖြစ်မလဲဒါကဖြစ်နိုင်ခြေအလားအလာရှိတဲ့ထွက်ပေါက်တစ်ခုဖြစ်မလားဆိုလိုတာကယူကောက်ပွဲကိုထွက်ပေါက်နည်းပြအဖြစ်အာဆီယံကရောယူဆမလား
elections as an exit strategy
good question and it's hard to answer but
တော်လီကောင်းတဲ့မိကုံးဖြစ်ပြီးတော့ဖိအားခတ်ပြီးမယ်ကျွန်တော်ရဲ့အကဲဖြတ်ချက်အရာပြောရရင်ထူထူယူကောက်ပွဲကတက်မတော်အတွက်တင့်လျော်တဲ့ထွက်ပေါက်နည်းပြဟာလို့ကျွန်တော်ထင်ပါတယ်ဘုကြုံမကြီးမြောင်းလန်ကအစုဖွဲ့တချို့နဲ့ပေါင်းစည်းထားတဲ့နိုင်ငံရေးစနစ်အောက်မှာညွန်ပေါင်းဆိုးရတရက်မျိုးကိုသူလိုချင်မှထင်ပါတယ်။ရုပ်ောက်ပွဲအပြီးမှာလဲသူ့အနေနဲ့မြန်မာနိုင်ငံရေးနဲ့လူအဖွဲ့အစည်းမှဥဆောင်မှုခန်းကဏ္ဍကနေဆက်ပြီးတော့ပါဝင်နေနိုင်မဲ့အနေအထားမျိုးပါ။ ဒါကိုအာဆီယံအတိုင်းအဝိုင်းရဲ့တုံ့ပြန်မှုမှာတော့အုပ်စုနှစ်စုကွဲနိုင်ပါတယ်ပထမအုပ်စုကတော့ရွေးကောက်ပွဲကိုစန့်ကျင်ကြမယ်ထင်ပါတယ်စစ်တပ်ကအရသာအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့ Federal Democracy နိုင်ငံဖော်ဆောင်ရေးအတွက်မျိုးသားညီညွတ်ရေးအစိုးရ NUG အစိုးရကိုထောက်ခံပေးဖို့ကြိုးစားတာမျိုးဖြစ်ပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲအာဆီယံနိုင်ငံတချို့ကတော့ရွေးကောက်ပွဲလမ်းကြောင်းကကောင်းတယ်လို့ပြောလာနိုင်ပါတယ်ဗကြုံမှုကြီးမယောင်လန်ကသာရွေးကောက်ပွဲကိုတကယ်ကျင်ညာလာတဲ့အခါမှာမြန်မာနိုင်ငံကအတိုက်ခံအင်အားစုတွေကြားမှာလဲအုပ်စုတွေကွဲနိုင်ပါတယ်တူတူပြောရရင်တော့ပထမတစ်ခုကအလဲလက်သမားတွေပါသူတို့ကလည်းယူကောက်ဝင်းမှာဝင်ပါတင့်တယ်လို့ဆိုတာမျိုးပြောလာနိုင်ပါတယ်ဒါပေမဲ့တခြားတစ်ဖက်မှာလည်းပို့ပြီးတော့သဘောထားခိုင်မာတဲ့အုပ်စုရှိပါတယ်အာဏာသိမ်းစစ်ကောင်စီကိုဆက်တိုက်ကြမှာပါသူတို့ကအာဏာသိမ်းစစ်တပ်ကိုအမြင့်ပြတ်ချေမှုန်းပြီးတိုင်းပြည်မှာ Federal Democracy စနစ်ထူထောင်လိုကြပါတယ်ဒါကြောင့်ထူထူရွေးကောက်ပွဲသာကျင်းပလာနိုင်မယ်ဆိုရင်အတိုက်ခံအဖွဲ့တွေကိုအဓိကအုပ်စုနှစ်စုခွဲစီမှာဖြစ်တယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာလည်းမတူညီတဲ့အမြင်တွေဖြစ်စီလာမှာပ
ါ
Yes what about okay ဖြစ်လာနိုင်ခြေရှိတဲ့လူမျိုးစုနိုင်ငံရေးခင်းချင်းကရောဘယ်လိုဖြစ်မလဲခင်ဗျာ
I think briefly Myanmar can be divided
နိုင်ငံမြန်မာနိုင်ငံရေးပထဝီဝင်အနေထားကိုကဲဖြတ်ကြည့်ရင်တော့မြန်မာနိုင်ငံဟာအခုအခိုက်အတန့်မှာနဲ့တိတ်မဝေးတော့တဲ့အနာဂတ်မှာအဓိကအပိုင်းနှစ်ပိုင်းခွဲနိုင်မယ်လို့ကျွန်တော်ထင်ပါတယ်ပထမတစ်ခုကတော့စစ်တပ်ကဆက်လွန်မိုးထားနိုင်မယ်မြန်မာပြည်ရဲ့အလဲဘဟုဒေသပါဒါပေမဲ့ဒီနှစ်ပွင့်လင်းရသည်ရောက်ရင်အတိုက်ခံအဖွဲ့တွေကမြန်မာပြည်အလဲဘန်းကိုပို့ပြီးတော့ထိုးဖောက်ဝင်ရောက်နိုင်မယ်အခြေအနေရှိပါတယ်မမဟုတ်ရင်နေပြည်တော်ကိုပို့ပြီးတော့မတည်မငြိမ်ဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကိုမွေးတော့တဲ့အနာဂတ်မှာစောင့်ကြည့်ရမယ်လို့ထင်ပါတယ်။ပြီးတော့နောက်တစ်ပိုင်းကမြန်မာပြည်ရဲ့ဗဟိုဒေသအပြင်ဘက်ကတခြားဒေသတွေနေဆက်ဒေသတွေရှိပါမယ်။အဲ့ဒီဒေသတချို့မှာတော့ Confederate ပုံစံဖွဲ့စည်းပုံမျိုးပေါ်ပေါက်လာနိုင်ပါတယ်။ဥပမာရခိုင်ဒေသလိုမျိုးမှာပါ။နောက်ရှမ်းပြည်ထူးသဖြင့်ရှမ်းပြည်မြောက်ပိုင်းဝဒေသတောင်ပိုင်းမြောက်ပိုင်းအဲ့ဒီဒေသတွေမှာ Confederate ဖွဲ့စည်းပုံအသစ်ဖြစ်ကောင်းဖြစ်လာနိုင်ပါတယ်။အခြေအနေတွေကလည်းရှုပ်ထွေးနိုင်ပါတယ်။တောင်ကြီးမြို့တစ်ဝိုက်ကိုကြည့်ရင်တမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်။တောင်ကြီးမြို့အနီးအနားတစ်ဝိုက်မှာရှမ်းလူမျိုးတွေနဲ့ပအိုးလူမျိုးတွေထိတိုက်တွေ့လာနိုင်တာမျိုးတွေလည်းရှိနိုင်ပါတယ်။ဒါလို့ရှုပ်ထွေးတဲ့နိုင်ငံကြီးမြေမျက်နှာပြင်သူမျိုးရှိနေတဲ့မြန်မာနိုင်ငံအတွက်တကယ့်အခြေအနေမှကိုသုံးသပ်ဖို့ကပြင်ပပညာရှင်တွေအတွက်အတော်လေးခက်ခဲပါတယ်။ကျွန်တော်ရဲ့လေးလာမှုအကဲဖြတ်ချက်အရဆိုရင်တော့ဒီလိုရှုပ်ထွေးလာတဲ့နိုင်ငံကြီးမြေမျက်နှာသွင်းပြင်ဟာကြီးမားတဲ့စင်ခေါ်မှုတွေကတခုဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ
်။
One final question in your okay now so တခုမေးချင်ပါတယ်ပညာပိုင်းဆိုင်ရာကျွမ်းကျင်စုတူအမြင်နဲ့သုံးသပ်ရင်မြန်မာနိုင်ငံမှာပြည်ဝတဲ့ Federal ပြည်ထောင်စုစနစ်နိုင်ငံထူထောင်နိုင်ရေးဘလောက်မျှော်လင့်ချက်ရှိလဲဗျာဘလောက်ကောင်းမြင်နိုင်မလဲခင
်ဗျာ I think we should turn back to
ဒါဆိုရင်တော့ပင်လုံစနစ်ဖြစ်ထွန်းလာခဲ့တဲ့1948ခုနှစ်မြန်မာနိုင်ငံတော်ဖွဲ့စည်းရေးလုပ်ငန်းစဉ်အချိန်အထိပြန်ကြည့်တဲ့တယ်ထင်ပါတယ်ပင်လုံစာချုပ်မှာကမြန်မာနိုင်ငံမှာနိုင်ငံတော်တိဆောက်ရေးစီမံကိန်းတွေရေးဆွဲနိုင်မှုပထဝီဝင်ဒေသအခြေပြုဖက်ဒရယ်စနစ်ကိုအခြေခံတဲ့တွဲခေါ်မှုတွေပါဝင်နေပါတယ်။ပင်လုံရဲ့အမွေအနှစ်ကတနည်းတစ်ပုံအသုံးဝင်နိုင်ပါတယ်။အဲ့ဒီချိန်တုန်းကဗိုလ်ချုပ်ဆန်းကကမ္ဘာနိုင်ငံအများအပြားကဖက်ဒရယ်ဖွဲ့စည်းပုံတွေကိုစူးစမ်းလေ့လာခဲ့ပြီးမှမြန်မာနိုင်ငံကပြည်ပခန့်တွေကိုဖြည့်ရှင်းနိုင်ဖို့အသုံးဝင်တဲ့အစိတ်အပိုင်းတချို့ကိုပေါင်းစပ်ထည့်သွင်းခဲ့ပါတယ်။ဆိုတော့မြန်မာနိုင်ငံမှာကဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကအ ਨੇ စုံအဆင့်ဗိုလ်ချုပ်ဆန်းရဲ့နိုင်ငံရေးစိတ်ကူးစိတ်တမ်းနဲ့သူရဲ့တိုင်းရင်းသားခေါင်းဆောင်တို့နဲ့စစ်ဆက်ညှိနှိုင်းရေးလုပ်ငန်းစဉ်တွေကဖက်ဒရယ်စနစ်မူပေါင်းအောက်မှာရှိနေခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာလည်းပင်လုံရဲ့အမွေနှစ်ကအသုံးဝင်ပါတယ်။ဒါပေမဲ့ဒါကမလုံလောက်သေးဘူးလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်ပခန့်တွေကိုကန့်ထွက်ဖြေရှင်းဖို့ပင်လုံအမွေနှစ်တစ်ခုတည်းနဲ့လည်းမလုံလောက်တော့ပါဘူး။ချိန်တွေကအများကြီးပြောင်းလဲသွားပါပြီ။ဒါကြောင့်လက်ရှိမြန်မာနိုင်ငံတိဆောက်ရေးပြီးသူကပညာရှင်တွေကကမ္ဘာနေရာအများအပြားကဖက်ဒရယ်ပြည်ထောင်စုစနစ်ကျင့်သုံးတဲ့နိုင်ငံတွေကိုလေ့လာသင့်ပါတယ်။ဒါကခက်ခဲနိုင်ပါလေဒါပေမဲ့ Federal စနစ်တိဆောက်ရမှာအခြေခံကြတဲ့အစိတ်ပိုင်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးရသက်ဆိုင်သူအားလုံးဘုံသဘောစံတာတစ်ခုရယူထားနိုင်ရင်တော့ဖြစ်နိုင်ပါလေဥပမာအာဏာခွဲဝေမှုလိုမျိုးမှာပါဆိုတော့ညီကုန်းချုပ်ရရင်မြန်မာနိုင်ငံမှာဘယ်အစိုးရစနစ်ကိုအခိုင်အမာထူထောင်မယ်ဆိုတာခန့်မှန်းဖို့စောလုံးပါလေ Democratic Federal စနစ်ဖြစ်လာနိုင်ပါလေဘ ਹੁ ချုပ်ကံမှုပို့ပြီးတော့ short ချထားတဲ့ Confederate စနစ်ကိုလည်းဦးတည်သွားနိုင်ပါလေဒါမှမဟုတ်နိုင်ငံရေးမတည်ငြိမ်မှုတွေဆက်ဖြစ်ပြီးတော့အပြည့်အဝကြရှုံးနိုင်ငံအဖြစ်ကိုလည်းရောက်သွားနိုင်ပါတယ်။ဒါလို့မတည်ချမရေရာမှုတွေဆက်လက်ဖြစ်ပေါ်နေပြီးမဲ့တခြားနိုင်ငံရေးအယူဆတွေရှိနေပြီးမဲ့ Federal စနစ်နဲ့ Federal မူပေါင်းသဘောတရားကအရေးကြီးတဲ့ခန်းကဏ္ဍမှာရှိပါတယ်။ Federal စနစ်ကပဲမြန်မာနိုင်ငံရဲ့နိုင်ငံတော်တည်ဆောက်ရေးအစီအမံနဲ့ပြည်ပခန့်ဖြေရှင်းရမှာအခြေခံသဘောတရားဖြစ်ပါတယ
်။ For the country state building project
ဒါကတော့တမဆက်တက္ကသိုလ်ကအတွဲဘက်ပါမောက်ခဒေါက်တာဒူရာဖက်ပရီချာရက်ကိုကိုငင်းချမ်းအေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်
အမေရိကန်ဒုသမ္မတကမလာဟဲရစ်နဲ့ဒုသမ္မတဟောင်းဒီသမ္မတဟောင်းဒေါ်နယ်ထရန့်တို့ကသူတို့ရဲ့စီးပွားရေးမျှော်မှန်းချက်တွေကိုထုတ်ဖော်ပြောဆိုလာကြပြီးတော့နှစ်ဦးစလုံးကတော့ငွေကြေးဖောင်းပွားမှုအရေးကိုကင်တွယ်ဖို့နဲ့အလုသမားတွေရတဲ့ပေါင်းစုငွေပေါ်မှာပြည်ထောင်စုအခွန်မကောက်ရေးကိုကတိပြုထားကြပါတယ်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအကြိုကာလမှာဒီအယူဆနှစ်ခုစလုံးကမဲဆန္ဒရှင်တွေကြားမှာရေပန်းစားနေပေမဲ့လည်းလက်တွေအကောင့်ထဲပေါနိုင်မှုတော့မလွယ်ဘူးလို့ကြွန့်ကျင်သူတွေကသုံးသပ်ပါတယ်။ VOA ရဲ့အင်ဖြူတော်ဆိုင်ရာဘျူရိုအကြီးကဲပက်ပစီဝီတာကူဆာဝါရာရဲ့သတင်းဆောင်မကိုမတ်တိန်ကီထိုက်တင်ပြပေးထားပါတယ်။
American Democrat or Republican your messenger အလုံးတဘောတွေရှိကြတဲ့ကိစ္စများရှိလားဆိုရင်တော့ရှိတယ်လို့ပြောရမှာပါ။ Virginia ပြည်နယ်က messenger James Russell ကအခုလို့ပြောပါတယ်။
I see prices keep increasing by
25 cent 50 cent နဲ့ဈေးနှုန်းတွေကတဖြည်းဖြည်းတက်လာပါတယ်။ရှိတဲ့ငွေနဲ့လောင်းငါဖို့ကမလွဲတော့ပါဘူး။
နိုဝင်ဘာလရွေးကောက်ပွဲအချိုကာလမှာပြိုင်ပွဲနှစ်ဦးဖြစ်တဲ့ဒုတိယသမ္မတကမလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့နှစ်ဦးစလုံးကငွေကြေးဖောင်းပွားမှုအရေးကိုအာရုံစိုက်ထားကြပါတယ်။ဒီမိုကရက်သမ္မတလောင်းဒုတိယသမ္မတကမလာဟဲရစ်ကတော့အစားအသောက်နဲ့စားသောက်ကုန်တွေမှာစိတ်ချိုက်ဈေးနှုန်းပြောင်းလဲမှုကိုပြည်ထောင်စုအဆင့်တန်းမြစ်ဖို့နောက်တနှစ်သားကလေးငယ်တဦးအတွက်မိသားစုကိုဒေါ်လာ6000အခွန်လျှော့ပေးရေးနောက်ပထမဆုံးအကြိမ်အိမ်ဝယ်မဲ့သူတွေအတွက်ဒေါ်လာ2000ခွဲကျော်ပေးမဲ့အစီအစဉ်တွေကိုဒုတိယသမ္မတကမလာဟဲရစ်ကကြေညာထားပါတယ်။စီးပွားရေးမူဝါဒနဲ့ပတ်သက်ပြီးသူမရဲ့ပထမဆုံးမိန့်ခွန်းမှာဝင်ငွေနည်းနဲ့လူလက်တန်းစားအမေရိကန်တန်းတရာကျော်အတွက်အခွန်ဖြတ်တောက်မှုအပါအဝင်အဆိုပြုချက်တွေကိုကမလာဟဲရစ်ကပြောဆိုခဲ့တာဖြစ်ပါတယ်။မေဆနာရှင်အများပြရဲ့ဆွေရင်ချက်တွေဖြစ်တဲ့အိမ်စင်းနှုံနဲ့စားတောက်ကုံစင်းနှုံကြီးမြင့်မှုကိုကင်တွဲမဲ့အစီအစဉ်တွေကိုမိန့်ကိုမှထည့်သွင်းပြောဆိုပါတယ်။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်သူမနဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ကြားအခြေအနေရှင်းပြိုင်နေရတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ရာလီကမဲဆွယ်စည်းရုံးပွဲတစ်ခုမှာဒုတိယသမ္မတဟဲရစ်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်။
When I am elected president, I will make it.
ဒီကောင်တမရဖြစ်လာတဲ့အခါမှာအမေရိကန်အားလုံးအတွက်ကုန်ကျစရိတ်တွေလျှော့ချပြီးစီးပွားရေးပိုပြီးလုံခြုံမှုရှိလာစေရေးကိုထိတ်တန့်ဦးစားပေးတခုနေနဲ့ဆောင်ရွက်ပါမယ်
။အဓိကအသားထုတ်လုပ်ငန်းကြီးတွေကိုပြစ်မှတ်ထားပြီးလုပ်ငန်းကြီးတွေစိတ်ကြိုက်ဈေးမြင့်မှုကိုပြည်ထောင်စုအနေနဲ့တားမြစ်ဖို့လဲဒုတိယသမ္မတကမလာဟဲရစ်ကအဆိုပြုပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့
Does anyone here feel richer under
Kamala Harris? Kamala Harris Kamala Harris နဲ့ Crooked Joe တို့လက်ထက်မှာပိုပြီးချမ်းသာလာတယ်လို့ထင်တဲ့သူများရှိပါသလား? Kamala Harris နဲ့ Crooked Joe တို့လက်ထက်မှာဈေးကျလာတာများရှိပါသလား?
Tamara Houghton နဲ့ Trump ကတော့လုပ်ငန်းတွေအတွက်ကုန်ကျစရိတ်များစေတဲ့စည်းမျဉ်းစည်းကမ်းတွေကိုဖယ်ရှားပေးကုန်စည်နှုန်းကျအောင်လုပ်ဖို့စီစဉ်ထားကြောင်းပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါအပြင်ရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်မှုကိုတုံ့ပြန်ပြီးကုန်စည်နှုန်းကြီးမြင့်မှုကိုတိုက်ဖြတ်မယ်အကြောင်းသမ္မတဟောင်းထရန့်ကပြောပါတယ်။ဘိုင်းပါတီစင်ပေါ်လစီစင်တာကစီးပွားရေးမူဝါဒအစီအစဉ်ရဲ့တွဲပယ်ညွှန်ကြားရေးမှူးအန်ဒရူးလော့ကဇူးငါနေအခုလိုပြောပါတယ်
။ It is highly unlikely that any single
person ရှိငွေကြေးဖောင်းပွားမှုအစင်းကနေစီးပွားရေးအတွက်ဗဟိုပံရဲ့ရေရှည်ရည်မှန်းချက်ဖြစ်တဲ့နှစ်ရာခိုင်နှုန်းအထိငွေကြေးဖောင်းပွားမှုကိုလျှော့ချတဲ့နေရာမှာသမ္မတတဦးရဲ့မူဝါဒတစ်ခုတည်းနဲ့ထိထိရောက်ရောက်တည်ရောက်မှုရှိဖို့ဆိုတာကတော့အတော်လေးမဖြစ်နိုင်ပါဘူ
းဇူလိုင်လမှာငွေကြေးဖောင်းပွားမှုက300ခိုင်နှုန်းအထိကျဆင်းခဲ့ပြီးဒါဟဆိုရင်2020ခုနှစ်မတ်လနှောင်းပိုင်းပထမဆုံးအချိန်ဖြစ်ကျဆင်းခဲ့တာဖြစ်ပေမဲ့အမေရိကန်ပြည်သူတွေမှာတော့အထင်အားနေစေဖြစ်ပါတယ်။လက်လျက်အယောင်တိုးလာပြီးအလုပ်လက်မဲ့လည်းကျဆင်းလာပြီးစီးပွားရေးပညာရှင်အများစုကစီးပွားကျမှုနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမရှိတော့ပါဘူး။ဒါပေမဲ့လည်းစီးပွားရေးတစ်ခုလုံးကြန့်ခိုင်မှုအရေးကတော့မဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်ချက်တစ်ခုဖြစ်ရှိနေပြီးမဲဆွယ်စည်းရုံးမှုတွေမှာလည်းအဓိကထိုးနှက်စရာအချက်ဖြစ်နေပါတယ်။ Republican သမ္မတလောင်းတော်နဲ့ Trump က
We're not going to let this incompetent socialist lunatic.
ဒီချမရှိအသိဉာဏ်မဲတဲ့ socialist တွေကျွန်တော်တို့စီးပွားရေးကိုနောက်ထပ်လေးနှစ်ဆက်လက်ဖျက်ဆီးခွင့်မပေးပါဘူး။ကျွန်တော်တို့နိုင်ငံဖျက်ဆီးသွားပါလိမ့်မယ်
။ Harris ကတော့
Compare my plan with what Donald Trump intends to do.
Donald Trump လုပ်ဖို့ရည်ရွယ်ထားတဲ့အစီအစဉ်နဲ့ကျမရဲ့အစီအစဉ်ကိုနှိုင်းယှဉ်ကြည့်ပါ။သူကဂရေကျယ်တထေးကြီးတွေလိုတနေ့ပြီးတနေ့အကြီးအကျယ်အခွန်လျှော့ပေးဖို့စီစဉ်ထားပါတယ်။စီးပွားရေးလုပ်ငန်းကြီးတွေရဲ့အခွန်ကိုလည်း ဒေါ်လာ1 trillion ကျော် short ချဖြတ်တောက်ဖို့စီစဉ်ထားပါတယ်
။ဝန်ဆောင်မှုလုပ်ငန်းတွေနဲ့ hotel လုပ်ငန်းတွေကလုပ်သားတွေရတဲ့ဘောက်စုငွေအပေါ်မှာလည်းပြည်ထောင်စုအခွန်ကိုဖယ်ရှားပေးဖို့တမနာလောက်နှစ်ဦးစလုံးကကတိပေးကြပါတယ်။ဒီအဆိုပြုချက်ဟာဆိုရင်ဘောက်စုငွေမရကြတဲ့ fast food အလွယ်စားစားတောက်ဆိုင်ကဝန်ထမ်းတွေဒါမှမဟုတ်လည်းဝင်ငွေနဲ့လုပ်သားတွေအတွက်အထောက်အကူမဖြစ်သလိုကုန်ကျစရိတ်များပြီးအလွဲသုံးစားလုပ်လာနိုင်တဲ့သူတွေတုံးသက်သူတွေကဝေဖန်ကြပါတယ်။အခွန်မူဝါဒစင်တာကအကြီးတန်းပညာရှင်စတီဗင်ရော့ဆန်သဲကအခုလိုပြောပါတယ
်။ How can we be sure that it's deserving working people?
လူပေါင်းများစွာကသူတို့ရဲ့အပိုးစုကျင်းနဲ့လုပ်ငန်းဆောင်ရွက်မှုအခကျင်းငွေတွေကိုဘောက်စုငွေလိုလုပ်ပြီးသူတို့အတွက်အခွန်ကင်းလို့ခွင့်ဖွင့်ပေးသလိုမဖြစ်အောင်ဘယ်သူတွေခံစားခွင့်ရှိသလဲဆိုတာကိုဘယ်လိုတတ်မှတ်ကြမှာလဲ
အရင်ကတော့အဓိကကျတဲ့စီးပွားရေးကိစ္စတွေမှာထရန့်ကိုမဲဆန္ဒရှင်တွေကပိုပြီးတော့ကြိုက်ကြပါတယ်လက်ရှိသမ္မတဂျိုးဘိုက်ဒန်ထက်ထရန့်လက်ထက်မှာဗန်ဒါရေးပိုပြီးကောင်းလာလိမ့်မယ်လို့အမေရိကန်တွေကရှုမြင်ကြောင်းလူမှုသဘောထားစစ်တမ်းအတော်များများကဖော်ပြကြပါတယ်ဒါပေမဲ့လည်း Financial Times သတင်းစာနဲ့ Michigan တက္ကသိုလ် Rock စီးပွားရေးချောင်းတို့ဘူးတွဲကောက်ယူတဲ့သုတေသနစစ်တမ်းမှာတော့ကမလာဟဲရစ်လက်ထက်မှာစီးပွားရေးပိုကောင်းမယ်လို့ယုံကြည်သူ42ရာဂိုင်နှုန်းရှိလာပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လအတွင်းလက်ရှိသမ္မတဘိုင်ဒန်ရရှိခဲ့တာထက်ခုနှစ်မှတ်ပိုတိုးလာတာဖြစ်ပါတယ်ရှင
်မသိဒီထိုက်တင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်အခုဆက်ပြီးတော့လူမှုရှုခေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့အမေရိကန်တက်ကြီးဆောင်ရှောက်ရေးစနစ်ကြောင့်ကိုတင်ပြပေးထားပါတယ်အမေရိကန်ပြည်ထောင်စုမှာအသက်အရွယ်နောက်ပြီးတော့ကျန်းမာရေးအခြေအနေကြောင့်အချိန်ပြည့်စောင့်ရှောက်ဖို့လိုအပ်တဲ့ဘိုးဘွားတွေအတွက်ဘယ်လိုမျိုးစောင့်ရှောက်မှုစနစ်တွေရှိပါသလဲအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဘိုးဘွားစောင့်ရှောက်ရေးကိဟာ၃ခုဖွင့်ထားတဲ့အလိုဒရာတက်ကြီးစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တင်အေးနဲ့မတ်စုမြတ်မွန်ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းမှာတင်ပြပေးထားပါဗျာ
အမေရိကန်ပြည်ထောင်စုမှာမိသားစုဝင်တွေအနေနဲ့ဒီအပြည့်အဝအချိန်ပြည့်စောင့်ရှောက်မှုမပေးနိုင်တဲ့တက်ကြီးရွယ်ဝတွေအတွက်ကိုကျန်းမာရေးကအစဝန်ဆောင်မှုပေးစောင့်ရှောက်တဲ့တက်ကြီးကိဟာတွေရှိပါတယ်။အမေရိကန်မှာအသက်ကြီးလာရင်ဒီလိုကိဟာတွေမှာနေရဖို့များတာမို့ဘယ်သူမှဆိုကြိုတင်ပြင်ဆင်ထားတဲ့လို့ကယ်လီဖိုးနီးယားပြည်နယ်မှာဒီတက်ကြီးစောင့်ရှောက်ရေးလုပ်ငန်းကိုတည်ထောင်ထားတဲ့မတ်တင်းအေးကပြောပါတယ်။ဘယ်လိုပြင်ဆင်မှုတွေကိုလုပ်ထားတဲ့မှာတလဲ။တက်ကြီးရွယ်ကိုစောင့်ရှောက်ရေးကိဟာ၃ခုအပြင်အိမ်နိုင်ရာရောက်ဆောက်ရှောက်မှုပေးတဲ့ Alandra Homecare လုပ်ငန်းကိုတည်ထောင်သူမတ်တင်တင်အေးနဲ့မေးမြန်းထားပါရရှင်
။ဒီမှာကဒီကယ်လီဖိုးနီးယားပြည်နယ်ပေါ့နော်ဆန်ဖရန်စစ္စကိုမြို့အနီးမှာရှိတဲ့အိုကလန်မြို့မှာကနှစ်ခုဖွင့်ထားပါတယ်။ပြီးတော့နောက်တစ်ခုကကျတော့ဒီနယူးယောက်ဆိုတဲ့မြို့ကလေးမှာဖွင့်ထားပါတယ်အမ။ Facility တစ်ခုကိုတော့လူ6ယောက်ပေါ့လူဦးရေဘိုးဘွား6ယောက်ကိုညီမတို့လက်ခံထားပါတယ်။ဟုတ်ကဲ့
။ဆိုတော့ American ပြည်ထောင်စုမှာဒီအသက်ကြီးလာတဲ့အခါပေါ့နော်သူတို့ဖြင့်ကဒီကျမရဲ့အခြေအနေကြောင့်မလို့ဒီအချိန်ကြီးဆောင်းဆောင်မှုလိုတဲ့တက်ကြီးရွယ်ဝတွေဆိုလို့ရှိရင်အမတ်တသိရိုးလိုမျိုးဒီပုဂ္ဂလိကပိုင်းတက်ကြီးဆောင်းဆောင်ရေးခေဟာတွေမှာဟိုနေကြရတယ်ပေါ့လေဆိုတော့အဲ့လိုခေဟာတွေမှာနေထိုင်နိုင်ဖို့အတွက်ကဟိုဘယ်လိုမျိုးကြိုတင်ပြင်ဆင်ထားဖို့လိုပါလဲဒီငွေကြေးပိုင်းကအစားပေါ့နော်အဲ့ဒါကိုလည်းရှင်းပြပေးပါရှင့
်ဒီနိုင်ငံမှာတော့ပေါ့နော်ဟိုအသက်ကြီးလာပြီဆိုလို့ရှိရင်ပင်စင်ကတို့ဒီအစိုးရကပေးတာတွေနဲ့ပတ်သက်ပြီးတော့တို့ကတတ်မှတ်ထားပါတယ်မဟုတ်ပေးစင်ဝင်ဝင်များတယ်ပိုင်ဆိုင်မှုတွေများတယ်ဆိုလို့ရှိရင်တော့ညီမတို့ဒီအစိုးရကပေးတဲ့ program တွေနဲ့ qualify မဖြစ်ဘူးမဖြစ်တဲ့တကြောင်မို့လို့ကိုကိုတိုင်းပဲကိုအိတ်ထဲရပဲကိုထုတ်ပေးရပါတယ်အမတကယ်လို့လစာကနည်းတယ်ဒီပေးစင်လစာကရတာနည်းတယ်ဆိုလို့ရှိလို့ရှိရင်တော့သူတို့တတ်မှတ်ထားတဲ့ဝင်ငွေပေါ့နော်တစ်ထောင်တန်သိဖြစ်သေး2000တန်သိဖြစ်သေးပေါ့အဲ့လောက်ရှိတဲ့လူမျိုးဆိုလို့ရှိရင်ဝင်ငွေနည်းတယ်လို့သူတို့တတ်မှတ်တယ်ပေါ့နော်ဆိုတော့အဲ့လိုလူမျိုးဆိုလို့ရှိရင်တော့သူတို့အစိုးရကနေပြီးတော့ Medicare တို့ Medicare Group ကနေပြီးတော့ဒီစရိတ်တွေကိုသူတို့ပေးတယ
်ကျန်းမာရေးထောက်ပံ့တဲ့စရိတ်တွေပေါ့
ဟုတ်ကဲ့မှာဟုတ်ကျန်းမာရေးထောက်ပံ့တဲ့စရိတ်တွေသူတို့ပေးတယ်ပေးပြီးတော့သူတို့ကတချို့တွေကျက်တော့ဟိုကာလတစ်ခုတန်စီပေါ့နော်တစ်လားဖြစ်ရင်ဖြစ်မယ်နှစ်လားဖြစ်ရင်ဖြစ်မယ်သုံးလားဖြစ်ရင်ဖြစ်မယ်ပေါ့နော်သူကျန်းမာရေးပေါ့ခြေနေပေါ့မူတည်ပြီးတော့သူတို့ပေးတယ်ချို့တွေကျက်တော့ hospital ဖြစ်သွားတာမျိုးတို့ဝင်ငွေကလုံးဝမရှိဘူး zero ဖြစ်နေတဲ့လူမျိုးဆိုလို့ရှိလို့ရှိရင်သူတို့အာနောက်ဆုံးအချိန်ရောက်တဲ့အထိပေါ့နော်သူတို့တွေပေးတယ် VA ဆိုလို့ရှိရင်လည်း
ဘယ်ဖြစ်တဲ့ညောင်းနေအတွက်ကို
ညာစစ်မှုရန်ဟောင်းနေအတွက်ကိုညာသူတို့ဒီ VA program ကနေပြီးတော့သူတို့အခွင့်အရေးတွေပေါ့နော်ဆိုအဲ့လိုလူမျိုးတွေဆိုလို့ရှိလို့ရှိရင်အစိုးရကထောက်ပံ့ပေးတယ်ပေါ့နော်ဆိုတော့ senior တွေအတွက်ကတော့အရင်ကောင်းတယ်သူတို့ program တွေမှာဝင်ပြီးတော့ကိုရဲ့ qualify ဖြစ်မဲ့အခြေအနေမျိုးကိုကိုကသွားပြီးတော့ရှောက်တယ်ဆိုလို့ရှိလို့ရှိရင်ဒီအစိုးရကအများကြီးသူတို့ထောက်ပံ့ပေးထားပါတယ်
ကိုဘကိုအိတ်ဆိုင်ပြီးတော့ပဲဒီလိုမျိုးပုဂ္ဂလိကတကြီးဟာရီမှာနေရမယ်လူမျိုးအရေအတွက်ကိုကြတော့ဘယ်လိုမျိုးပြင်ဆင်မှုတွေလုပ်ထားသင့်တယ်လို့အကြံပေးချင်လက်ရှင့
်အဲ့လိုမျိုးဆိုရင်တော့ကိုကကို့မှာမိသားစုတွေမရှိဘူးကိုကိုလည်းဆောက်ရှောက်မဲ့သူမရှိဘူးဆိုလို့ရှိရင်တော့ဟိုတလောက်ပေါ့နော်အနည်းဆုံး5,000 6,000 လောက်ကို့မှာသုံးဖို့အတွက်ဇယိတ်ရှိနေမှာပဲကျမတို့လိုမျိုးဂျီဟာမှာသွားနေဖို့အတွက်ကိုအဆင်ပြေနိုင်တယ်ပေါ့နော်
ဒီအခုလိုမျိုးဒီအဖိုးခောက်ဟိုယူပရဝင်ဆောင်မှုပေးတဲ့ဒီတက်ကြီးကြီးခါရီပေါ့နော်အဲ့မှာဒီအဖိုးဖားရဲ့ဒီကျမကြီးဘိုင်းကိုရောဘယ်လိုမျိုးတာဝန်ယူဆောင်ရှောက်ပေးရလဲဆိုတာလည်းရှင်းပြပေးပါရှင
်ဟုတ်ကဲ့မှာညီမတို့ဆောင်ရှောက်ပေးတာကြတော့သူတို့ရဲ့ကျမကြီးဆိုင်ရာကောစိတ်ပိုင်းဆိုင်ရာရောပြီးတော့တကိုယ်ရည်တန်ရှင်ရေးအတွက်ကိုပါပေါ့နော်ညီမတို့သုံးခုလုံးပေါ့အဲ့ဒါကိုညီမတို့အဓိကထားပြီးတော့ဆောင်ရှောက်ပေးရတယ်ဘာဖြစ်လဲဆိုတော့ဒီကျမကြီးနဲ့ပတ်သက်ပြီးဆိုလို့ရှိရင်ဆီရောကရှိတယ်လို့ဆိုလို့ရှိရင်ညီမတို့အင်ဆူလင်နဲ့ပတ်သက်ပြီးတော့တို့စားတာတောက်တာဆိုညီမတို့ကတို့ကိုဆောက်ရှောက်ပေးရတယ်ဂရုစိုက်ပေးရတယ်သွေးပေါင်ချိန်တာတွေစီးကျိုးတွေလမ်းလျှောက်တာတွေဘာတွေကအစပေါ့နော်အသေးစိတ်ညီမတို့အကုန်လုံးလိုက်လုပ်ပေးရပါတယ်အမပြီးတော့ဒီတကောတန်ရှင်ရဲ့ဆိုလို့ရှိရင်တို့တို့ဒီဒိုင်ပါဝဲတဲ့လူတွေရှိတယ်ဟိုရေချိုးဖို့အတွက်ကိုအဆင်ပြေတဲ့လူတွေရှိတယ်အဲ့လိုလူမျိုးဆိုလို့ရှိရင်ညီမတို့ကတို့ကိုရေပိုင်တွေချိုးပေးရတယ်အမအဝတ်စားတွေလည်းလဲပေးရတယ်ပေါ့နော်တို့ရဲ့နေတဲ့ဒူဝါပေါ့နော်လိုအပ်တဲ့ဟာမှန်သမျှစားတော့စားတာကအစညီမတို့ကတေးချအကုန်လုံးကိုစစ်စစ်ဆက်ဆက်လုပ်ပြီးတော့မှညီမတို့ကပြုစုပေးရတာအဲ့ဒါကြောင့်ညီမတို့အနေနဲ့ဟိုအလုတ်သမားအစပေါ့နော်ညီမတို့ကတေးချရွေးချယ်ပြီးတော့ခံရပါတယ
်အဲ့လိုပြောလို့ဆက်ပြီးတော့မေးချင်တာပေါ့လေဆိုတော့ကိုနဲ့ဒီဆွေမျိုးဟိုတာစင်မဟုတ်တဲ့ဟိုဒစိမ့်ပေါ့နော်တက်ကြီးရွယ်ဦးတွေကိုဆောက်ရှောက်တဲ့လုပ်ငန်းမှာဘာအဓိကကြရလို့ပြောနိုင်မလဲအထူးသဖြင့်ဒီစေတနာထားဖို့နောက်ဒီစာနာမှုရှိဖို့ကဘလောက်ဟိုအရေးကြီးတယ်လို့ရောညီမအနေနဲ့ပြောနိုင်မလဲရှင့
်ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ကဲကြပါတယောက်လုတော့မယ်ဆိုလို့ရှိရင်ဒီစိတ်သက်ပိုင်းဆိုင်ရာကပေါ့နော်အရန်ကိုကောင်းနေမှဒီလုပ်ငန်းနဲ့ရေရှည်လုပ်လို့ရတယ်ပေါ့နော်ဆိုတော့ဒီကိုရဲ့အဖိုးတွေအဖွားတွေလိုမျိုးကိုစိတ်သက်မျိုးထားနိုင်မှဒီလုပ်ငန်းအတွက်ကိုအစအရန်အရှင်ပြေအဲ့ကြောင့်ညီမအမြဲတမ်းပြောတယ် this job is not for everyone ပေါ့နော်ဆိုတော့ခါကြတော့လူတိုင်းလူတိုင်းကဒီလုပ်ကိုလုပ်ဖို့ဆိုတာကဟိုလစာကောင်းတယ်ဆိုပေမဲ့လေကြည့်ရမလားလူတိုင်းကမလုံနိုင်ဘူးပေါ့နော်အဲ့ကြောင့်မလို့ညီမတို့ကဒီစိတ်ပိုင်းဆိုင်ရာအရာလည်းပြင်ဆင်ထားရတယ်ပြီးတော့အတွေးပေါ့ကိုကတွေးတက်ကြတယ်အမရဖြည့်တွေးပေးရတယ်ပေါ့နော်တချို့ကကြတော့ဘယ်လိုပြောမလဲဆိုတော့ဒီလူကြီးတွေဆိုတာကအသက်ကြီးနေပြီနော်ပြတော့ dementia client နေရှိတယ်ဆိုတဲ့ခါကျတော့သူတို့စိတ်ပိုင်းဆိုင်ရာကပုံမှန်မဟုတ်ဘူးလေနော်ဆိုတဲ့ခါကျတော့ဒါတွေကိုကိုကနားလည်ပြီးတော့ဖြည့်တွေးနိုင်တဲ့လူမျိုးဖြစ်မှသာလေဒီလောက်အတွက်ကိုအဆင်ပြေရဲ့လို့ညီမပြောချင်ပါတယ်ဟုတ
်အခုဆိုရင်မတင်သေးဖွင့်ထားတဲ့ဒီတက်ကြီးဆောင်ရှောက်ရေးကြီးဟာက၃ခုရှိသွားပြီပေါ့လေနောက်ဒီအိန္ဒယာရောက်ကိုလည်းဒီသွားပြီးတော့မှဆောင်ရှောက်တဲ့ဝန်ဆောင်မှုကိုလည်းလုပ်နေရဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာအောင်အတွက်ကိုဘယ်ကနေစပြီးတော့စူးစမ်းခဲ့ရတယ်ဆိုတော့လည်းအတိုးချုပ်ပြီးတော့ပြောပြပေးပါလားရှင
်ညီမတို့တွေကဒီနိုင်ငံမှာဒီလိုမျိုးပါစရီပြမယ်ဆိုလို့ရှိရင်ပရိဘောဂတွေကအစဂူးတွေရှိတယ်ပေါ့နော်ဒီခန်းမှာလူတယောက်တော့ဆိုလို့ရှိလို့ရှိရင်အာ night stand ရှိရမယ် drawer ရှိရမယ်အိယာကလည်းဟို hospital bed ဖြစ်ကြမယ်လို့ပေါ့နော်အဲ့လိုမျိုးဒီဖိုးကြီးဖိုးကြီးတွေရဲ့သူတို့ရဲ့ကျန်းမာရေးအခြေအနေပေါ်မူတည်ပြီးတော့လိုအပ်ချက်တွေကိုညီမတို့ကပြန်ချိမ့်ပေးရတယ်စိတ်ပိုင်းဆိုင်ရာကလည်းအများနဲ့ ready ဖြစ်ဖို့အရေးကြီးတဲ့တော်မှညီမဒီလုပ်ငန်းကိုလုပ်မယ်ဆိုပြီးဆွဲပြချက်ချတဲ့အချိန်ကစပြီးတော့ဒီလူကြီးတွေနဲ့အဆင်ပြေအောင်ညီမကနေတယ်သူတို့လိုအပ်ချက်တွေကိုကိုကသိအောင်လို့အနည်းငယ်စူးစမ်းပြီးတော့လေ့လာတယ်စာတွေဖတ်ကြတယ်ဒီနိုင်ငံမှာရှိတဲ့သတင်းတွေဖတ်ကြတယ်ဒါတွေနဲ့ပတ်သက်ပြီးတော့ကိုကလုပ်မယ်ဆိုလို့ရှိလို့ရှင်ပြင်ဆင်မှုတွေအများကြီးရှိတယ်ခက်ခဲတွေလည်းအများကြီးရှိတယ်ဒါပေမဲ့လည်းသိရမလားစူးစမ်းပြီးတော့ကြော်ဖြတ်ခဲ့တယ်ပြီးတော့ဒီလိုငတ်လုပ်မယ်အခုလိုမျိုးဂေဟာဖွင့်နေဆိုလို့ရှင်ငွေပိုင်းငွေကြေးဆိုင်ရာကောစိတ်ပိုင်းဆိုင်ရာကောအရန်ကြီးကြီးတယ်ဆိုတော့ခါကြတော့ဒါတွေကိုတညက်ခံအောင်လုပ်နိုင်မှသာငယ်ဒီလုပ်ငန်းကအဆင်ပြေတာပေါ့နော်ဆိုညီမအနေနဲ့ကတော်တော်တော့စူးစမ်းခဲ့ရတယ်ဒီနေရာရောက်ဖို့ပေါ့နော
်ကယ်လီဖိုးနီးယားပြည်နယ်က Alandra Home Care တက်ကြီးပဲကိုစောင့်ရှောက်ရေးလုပ်ငန်းပိုင်ရှင်မတ်တင်တင်အေးဖြစ်ပါရဲ့ရှင် American ပြည်ထောင်စုကပြည်နယ်တိုင်းမှာဒီငွေကြေးမတက်နိုင်တဲ့ဘိုးဘွားတွေအတွက်ကိုအစိုးရထောက်ပံ့တဲ့စောင့်ရှောက်ရေးအစီအစဉ်တွေရှိတာမို့ကြိုတင်လေ့လာစီရင်ပေးထားတဲ့နယ်လို့သူကအကြံပြုပါရဲ့ရှင်ကျွန်မစုမြတ်ပါမှာ
အမေရိကန်ရဲ့တက်ကြီးစောင့်ရှောက်ရေးစနစ်အကြောင်းကိုမေးမြန်းပြီးတော့တင်ပြခဲ့တဲ့မတ်စုမြတ်မွန်ရဲ့လူမှုရှုခေအစီအစဉ်ပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာပုံပြရုပ်သံတစ်ခုကိုတင်ပြပေးကြပါမယ်။အမေရိကန်နိုင်ငံရေးမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေကအခုနှစ်ပိုင်းနေမှာလူတွေပိုးပြီးတော့မှသတိပြုလာပြီးတော့အမျိုးသားလုံခြုံရေးနောက်ပြီးတော့ရွေးကောက်ပွဲကိုမှန်မှန်ကန်ကန်ကျင်းပနိုင်မှုအပြင်အပြန်အလှန်ဆက်ဆက်မှုရှိနေတဲ့ကမ္ဘာကြီးမှာဒီမိုကရေစီရဲ့တကယ်အတိတ်ပဲကပါလဲဆိုတာတွေကဆွေးနွေးစရာဖြစ်လာနေပါတယ်။
ကမ္ဘာမှာပြည်ပနဲ့ပတ်သက်တဲ့ကိစ္စရပ်တွေရဲ့စီးမြင်နေလိဟင်းချက်တွေနဲ့ဆင်ကဲဖြစ်ပေါ်နေတဲ့စိန်ခေါ်ချက်တွေအကြောင်းကို VOA ရုပ်သံအစီအမကိုစီသူကရှင်းပြပေးထားပါတယ
်2016သမရရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖက်မှုကအစတရုတ်ရဲ့ TikTok လူမှုကွန်ရက်စာမျက်နှာမှာသတင်းတူသတင်းရောင်တွေဖြန့်လာအဆုံးအမေရိကန်နိုင်ငံရေးမှာပြည်ပကဆွဲဖက်လွှမ်းမိုးမှုတွေကစိုးရိမ်စရာကိစ္စရပ်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုနိုင်ငံခြားကပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရဘာပြောထားလဲကြည့်အောင်ပါ။စတင်တည်ထောင်တဲ့1984ခုနှစ်ကတည်းကစလို့မဲဆွယ်စည်းရုံးမှုတွေကိုစီးမင်းချမှတ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဗဲပြည်ထောင်စုပြည်နယ်သို့မဟုတ်ဒေသန္တရရွေးကောက်ပွဲအတွက်မှနိုင်ငံသားတွေဘာမှမပေးရလို့တင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်နိုင်ငံသားမဟုတ်သူသို့မဟုတ်အမြဲတမ်းနေထိုင်ခွင့်ရသူမဟုတ်သူဆိုရင်ငွေကြေးအလူအကြံဉာဏ်ဒါမှမဟုတ်စွန့်ပြတ်ချက်ချဖို့တစုံတရာကူညီလှုပ်ဆောင်ပေးလို့မရပါဘူးနိုင်ငံရဲ့ခြားကအစိုးရကော်ပိုရေးရှင်းနိုင်ငံရေးပါတီတွေဒီလိုဆောင်ရွက်မှုမလုပ်နိုင်အောင်လဲတားမြစ်ထားပါတယ်လာရီပဲရွေးကောက်ပွဲဝင်မဲ့သူတွေသူတို့ကိုစားလှုပ်ဆောင်နေသူတွေအနေနဲ့ဒီလိုအကူအညီအလှူတွေကိုတိတိကျကျနဲ့လက်ခံတာတွေတောင်းခံတာတွေမလုပ်ရလို့ဒီဥပဒေကတားမြစ်ထားပါတယ်ဒီလိုတားမြစ်ရတဲ့ရွေးချက်ကတော့ပြည်တွင်းနိုင်ငံရေးမှာပြည်ပဆော့ဖတ်မှုမရှိအောင်တားဆီးဖို့ဖြစ်ပါတယ်နိုင်ငံကိုစတင်တည်ထောင်သူသမ္မတဂျော့ချ်ဝါရှင်တန်နဲ့သောမတ်ဂျက်ဖာဆန်တို့ကတာကူးမဟာမိတ်တွေကိုသတိထားကြဖို့စတင်သတိပေးကြတဲ့ကစပြီးဒီမူဝါဒကိုကျင့်သုံးခဲ့တာပါဒါပေမဲ့အချိန်ကြာလာတဲ့အမျှဒီမူဝါဒကိုလက်တွေ့ကျင့်သုံးဖို့ပူရှုပ်ထွေးလာပါလေဥပမာအမေရိကန်ပြည်ထောင်စုတွင်လုတ်ကင်နေပြီးအမေရိကန်နိုင်ငံသားတွေဒါမှမဟုတ်နေထိုင်ခွင့်ရသူတွေဆုံးဖြတ်ပါဝင်နိုင်တဲ့နိုင်ငံခြားကော်ပိုရေးရှင်းကြီးတွေရဲ့လက်အောက်ခံပြည်ရင်းကုမ္ပဏီခွဲတွေကတော့ရွေးကောက်ပွဲတွေကိုကူညီနိုင်ပါတယ်တရားရုံးချုပ်ရဲ့2010မှာဆုံးဖြတ်ချက်ချတဲ့နိုင်ငံသားများစီလုံးမှုစီမင်းကရွေးကောက်ပွဲမှာနိုင်ငံခြားကဆွတ်ဖတ်လို့ရအောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့ပါတယ်မဲဆွယ်စည်းရုံးကြီးတွေနဲ့တိုက်ရိုက်မပတ်သက်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ရင်ရီမန်းချက်တူတဲ့ PAC တွေကိုငွေကြေးလူရန်တာပဲဖြစ်ပါတယ်။မကြခင်တုန်းကတော့ပြည်ပအလူရှင်တွေဟာရွေးကောက်ပွဲမဟုတ်တဲ့မဲပေးမှုလုံထုံးလုံနီးနဲ့ဥပဒေဆိုင်ရာကိစ္စရပ်တွေမှာလူရန်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါတယ်။ရွေးကောက်ပွဲလို့တော့အတိအကျပြောလို့မရပေမဲ့ရွေးကောက်ပွဲနန်းသမီးစီတတ်မှတ်တာလို့ရွေးကောက်ပွဲဆက်ဆက်ကိစ္စတွေမှာလူမှုဆန္ဒခံယူပွဲကျင်းပတာမျိုးအကျုံးဝင်ပါတယ်။နိုင်ငံအများပြားနဲ့ထူထောင်ထားတဲ့ကော်ပိုရေးရှင်းကြီးတွေကမ္ဘာသတင်းဌာနကြီးတွေရဲ့သတင်းစာမျက်နှာတွေနဲ့လက်ပတ်ဆက်နွယ်နေတဲ့ကမ္ဘာကြီးမှာပြည်ပဆွတ်ဖတ်မှုနဲ့ပြည်တွင်းနိုင်ငံရေးကြားခြားထားတဲ့စီးလေးဟာပို့ပို့ပြီးတော့ဝေဝါးလာပါလေ
။အမေရိကန်ယူကောက်ပွဲမှာပြည်ပကနေဝင်ရောက်ဆွတ်ဖတ်လေးရှိတဲ့နိုင်ငံရေးအသွင်ပြင်နေကြောင်း VOA ရဲ့ပုံပြရုပ်သံမှာကိုစီသူကရှင်းပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင်။
ဟမတ်စ်အဖွဲ့နိုင်ငံရေးခေါင်းဆောင်ပြီးခဲ့တဲ့လအတွင်းလှုပ်ကြံတပ်ဖြတ်ခံရမှုတွေအီရန်အနေနဲ့တေချာတွက်ချက်ပြီးမဖြစ်မနေလက်စားချေသွားမယ်လို့အီတလီနိုင်ငံသားရေးဝန်ကြီးကိုအီရန်နိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်။အီရန်အနေနဲ့ဒေတာရင်းတင်မာမှုတွေတွန်းမြင့်လာအောင်လှုပ်ဆောင်ဖို့မလိုလားပေမဲ့လည်းကြောက်ရွံ့မှုတော့မရှိဘူးလို့အီတလီနိုင်ငံသားရေးဝန်ကြီးနဲ့တယ်လီဖုန်းကတဆင့်ဆက်သွယ်ပြောကြားတဲ့အချိန်မှာအီရန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့တဲ့အကြောင်းဒီကနေ့ဩဂုတ်လ26ရက်နေ့မှာအီရန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့ပြည်တွင်းစစ်အခြေအနေတွေကြောင့်တရုတ်လက်နက်ကင်တပ်ဖွဲ့ဝင်တွေနဇတ်ဒေသမှာအခုသတင်းပတ်အတွင်းကင်းလဲ့နေပါတယ်တရုတ်ပြည်သူလူမျိုးရေးတပ်မတော်ဟာနှစ်ပတ်လည်စီးရဲလက်ချက်မှုမနေ့ဖြန်ဩဂုတ်လ28ရက်နေ့ကနေ29ရက်နေ့အထိ3ရက်ကြာမြန်မာနယ်စပ်မှာပြုလုပ်သွားဖို့ရှိနေတာကြောင့်တပ်ဖွဲ့ဝင်တွေအဲ့ဒီဒေသကိုဆစ်လွတ်ထားကြောင်းတရုတ်နိုင်ငံတောင်ပိုင်းတိုင်းစစ်ဒေသကပြောပါတယ်ကြီးစံစစ်တွေနဲ့ဒီစီးရဲလက်ချက်မှုကိုပြုလုပ်သွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံတောင်ပိုင်းတိုင်းစစ်ဌာနချုပ်ကပြောပါရခင်ဗျာထဲနိုင်ငံမှာမုတ်တုံမိုးတဲထန်စွာရွာသွန်းတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းအနည်းဆုံးလူ22ဦးသေဆုံးခဲ့တယ်လို့သဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ဒီသတင်းပတ်အတွင်းရုတ်တရက်ရေကြီးရေရှမ်းမှုတွေထပ်ပြီးဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်ပြီးခဲ့တဲ့ဆယ်ရက်အတွင်းမိုးတဲထန်တာကြောင့်အနည်းဆုံး19ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ခရိုင်73ခုမှာအိမ်တောင်စုပေါင်း3000ကျော်လောက်ရေဘေးဒုက္ခနဲ့ကြုံတွေ့နေရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဒီနေ့ဘက်ကထိုင်းနိုင်ငံကနာမည်ကြီးအပန်းဖြေဖူးခက်ဒေသအတွင်းကလူနေရပ်ကွက်တချို့မှာမြေပြိုခဲ့တာကြောင့်မြန်မာနိုင်ငံသား9ဦးအပါအဝင်လူ73ဦးသေဆုံးခဲ့တယ်လို့လည်းထိုင်းအာဏာပိုင်ကမနေ့တနင်္ဂနွေနေ့ကပြောပါရခင်ဗျာ
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှူးကကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့
El Santos နဲ့ Joe Gales ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုယ်ကျန်းမာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်။